Welcome to the Voice of America in Burmese.
Namya view ni ma bae 2020 ni ne zon la 15 ye pin la ni nya bae season ni sat tin ni ba bi chano aw le ba khmya covid-19 ye bo chin ni jaw view ye season ni ya yi pyaung le tin set pin ni ba ye ku yin zon no law so ya tin ni ko tin set pin da ma phit ba de American တောင်ပိုင်းဂျော်ဂျီယာပြည်နယ်မှာရာဇဝတ်ပြစ်မှုဆန်ရတရားရေးစနစ်ပြုရင်ပြောင်းလဲရေးနဲ့ရွေးကောက်ပွဲဆန်ရပြဿနာတွေကိုပြင်ဆင်ရေးတောင်းဆိုကြမဲ့ဆန္ဒပြပွဲတွေဒီကနေ့ကျင်းပသွားဖို့စီစဉ်ထားပါတယ်။ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာလူမဲ့အမျိုးသားတူဖြစ်တဲ့ရီရှက်ဘရော့ခ်စ်ကိုရဲရဲရှိတယောက်ကစားသောဆန်ဆန်ရှိတောက်ကြံကြီးကအသေးပြစ်ကတ်ခဲ့တဲ့ပေါ်ဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းအစောပိုင်းမှာပေါ်ပေါက်ခဲ့တာပါ။အာဖရိကန်အမေရိကန်လူမဲ့တွေတည်ဆုံမှုတွေကြောင့်ရတပ်ဖွဲ့ရဲ့ဥရီမဲ့လောရက်တွေနဲ့လူမျိုးရေးခွဲခြားမှုပြဿနာတွေကိုဖြစ်ရှင်းဖို့တောင်းဆိုတဲ့ဆန္ဒပြပွဲပေါ်ပေါက်နေချိန်မှာပဲအတ္လန်တာမြို့မှာနောက်ဆုံးတပ်ဖြတ်မှုနဲ့ကြုံရတာပါအခင်းဖြစ်ရာဂျော်ဂျီယာပြည်နယ်ဖိုတန်ကောင်တီတင်မှုတည်ခင်စစ်ဆေးရရှိကတော့တိစုံးမှုကိုလူတတ်မှုဖြစ်ဆုံးဖြတ်ထားပါတယ်မူရစ်တောက်စားထားသလားဆိုတော့ရဲကစစ်ဆေးတာကိုပူပေါင်းဆောင်ရွက်နေရကနောက်ပိုင်းမှာရုံရင်းဆန်ကပ်ဖြစ်ပြီးထွက်ပြေးတဲ့အချိန်မှာရဲကလိုက်လံဖမ်းဆီးရင်လူမဲမျိုးသားဘရော့ခ်စ်တည်ဆုံးရတာပါစစ်ဆေးချက်မှာတော့နောက်ကျောမှာတနက်နဲ့နှစ်ချက်အပြစ်ခံရပြီးတဲ့နောက်ခန္ဓာကိုယ်ရင်းအင်္ဂါပျက်စီးပြီးသွေးလွန်ရာကတည်ဆုံးရတာဖြစ်ကြောင်းတွေ့ရှိထားပါတယ်ပြစ်ခတ်မှုနဲ့ဆက်နွယ်ပြီးရဲရရှိဂျဲရော့ဖ်ကိုတော့ယာလူကဖြုတ်လိုက်သလိုအတ္လန်တာရဲတပ်ဖွဲ့အကြီးကအေရီကာရှီးစ်နဲ့ယာလူကနှုတ်ထွက်သွားပါတယ်အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ရဲ့အလွန်ကျွံလို့ရတဲ့ကိုစန့်ကျင်ကန့်ကွက်ဖို့နဲ့လူမျိုးရေးတန်းတူညီမျှမှုတောင်းဆိုတဲ့ဆန္ဒပြပွဲတွေဒီနေ့လဲဆက်လက်ကျင်းပသွားဖို့စီစဉ်ထားပါတယ်။မင်းနေဆွတ်တပ်ပြည်နယ်မှာလူမဲအမျိုးသား George Floyd ရဲတပ်ဖွဲ့ကဖမ်းဆီးစဉ်တည်ဆုံးခဲ့တာသတင်းသုံးပတ်ရှိလာခဲ့ပြီး Georgia ပြည်နယ် Atlanta မြို့မှာလည်းမကြာခင်ရက်ကလူမဲအမျိုးသား Richard Brooks ရဲလက်ချက်နဲ့တည်ဆုံးပြီးတဲ့နောက်ဆက်လက်ဆန္ဒပြဖို့စီစဉ်ခဲ့ကြတာပါ။ဆန္ဒပြပွဲတွေကို Georgia ပြည်နယ်မြို့တော် Atlanta နဲ့ Washington DC သမရအင်ပြူအနည်းကလာဖီးယားရင်ပြင်းနေမှာပါကျင်းပသွားမှာဖြစ်ပါတယ်။ Washington, New York, Los Angeles, Atlanta နဲ့ Miami ပါဝင်မြို့ကြီးတော်တော်များများမနေ့တုန်းကလည်းဆန္ဒပြခဲ့ကြတာပါ Washington ပြည်နယ် Seattle မြို့ရဲတပ်ဖွဲ့ကြီးက Carmen Best ကတော့ငင်းငင်းချင်းချင်းဆန္ဒပြနေသူတွေသိပ်ပတ်ထားတဲ့နယ်မြေကိုအင်အားသုံးစရာမလိုပဲရဲတပ်ဖွဲ့ကပြန်လည်ထိန်းချုပ်နိုင်မှုမျှော်လင့်ထားတဲ့အကြောင်းအမေရိကန်ရုပ်သံဌာန CBS နဲ့မနေ့ကမင်းမြန်ကမှပြောဆိုထားပါတယ်ဆန္ဒပြသူတွေကတော့လမ်းလေးလမ်းစာနယ်မြေကိုထိန်းချုပ်ထားပြီးလွတ်လပ်တဲ့ဇုံနယ်မြေဖြစ်သတ်မှတ်ထားလို့ရဲတွေကိုအလိုမရှိကြောင်းလည်းပြောဆိုထားတာပါ Donald Trump ကတော့ဆန္ဒပြသိမ့်ပိုက်ထားသူတွေကိုအယူဆအကြီးတန်းတဲ့လုပ်ရက်တွေကိုကျူးလွန်နေကြတဲ့မင်းမဲ့စရိုက်ဝါဒီတွေဖြစ်ခေါ်ဝေါ်ပြီးမြို့တောင်ဝင်ရှိသူတွေကပြန်လည်သိမ့်ပိုက်ဖို့လည်းတိုက်တွန်းထားပါတယ်အမေရိကန်ပြည်ထောင်စုမှာစနစ်တကျလူမျိုးရေးခွဲခြားမှုတွေရဲတပ်ဖွဲ့ရဲ့အလွန်ကျွံလုပ်ရက်တွေနဲ့ငြင်းချမ်းစွာဆန္ဒပြသူတွေပေါ်အင်အားသုံးနေနေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လာမယ့်ဗုံးနှုတ်ကြရင်အရေးပေါ်ဆွေးနွေးမယ့်အကြောင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဒီနေ့ပဲကြေညာလိုက်ပါတယ်အာဖရိကနိုင်ငံတွေကိုစားဘာကီနာဖာဆိုနိုင်ငံကပြည်ရတဲ့ရင်ပတ်တဲ့ပန်ကြားခဲ့ပြီးနောက်လူခွေရေးကောင်စီကဆွေးနွေးဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ရဲတပ်ဘော်ကဖမ်းဆီးစဉ်တည်ဆုံသွားတဲ့လူမဲမျိုးသား George Floyd ရဲ့ဖြစ်ရဟာဒီချိန်တခါဖြစ်စဉ်မျိုးမဟုတ်ကြောင်းလဲပြောဆိုထားတာပါ။လူမဲမျိုးသား Floyd ကတော့မေလ25ရက်နေ့ကမင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့မှာရဲတပ်ဘော်ကဖမ်းဆီးစဉ်လမ်းပေါ်မှာလက်နောက်ပြန်ချုပ်ထားပြီးလေမင်းမို့ရဲရရှိတယောက်ကကိုမင်းနစ်နီးပါးကြဖိထားခဲ့ရတာကသိဆုံးရတာဖြစ်ပါတယ်။သိဆုံးမှုဖြစ်စဉ်ဗီဒီယိုဖတ်ပေါ်လာခဲ့ပြီးနောက်မှာတော့အမေရိကန်နေရာတော်တော်များများလာမကပြည်ပနိုင်ငံတော်တော်များများလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။ရုရှားနိုင်ငံမှာတရှုံမှုနဲ့ဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားပေါ်ဝီလန်ကိုမော်စကိုမြို့တော်မှာရှိတဲ့တရားရုံးကဒီနေ့ပဲထောင်ဒဏ်16နှစ်စီရင်ချက်ချလိုက်ပါတယ်။လူမျိုးရေးအမြင့်ဆုံးထောင်မှာပြည်ထောင်ချက်ခံမှုစီရင်ချက်ချခဲ့တဲ့မော်စကိုမြို့တရားရုံးကတရားခွင်ကိုတော့တကယ်ပဲကျမ်းနာဆစ်ဆီးခဲ့တာပါ။2018ခုနှစ်ဒီဇင်ဘာလကမော်စကိုမြို့တော်မှာဖမ်းဆီးခံရတဲ့ဝီလန်ကတော့သူ့မှာအပြစ်ရှိကြောင်းနဲ့အမှုစဉ်ဖမ်းဆီးခံရတာဖြစ်ကြောင်းပြောဆိုထားပါတယ်။
တဲ့များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပွားနေစေမှာပဲဒီကနေ့မှာတော့ပြင်သစ်ဗြိတိန်ဂရိနဲ့တချို့နိုင်ငံတွေမှာအသွာလာတွေကိုဖြေလျှော့ပေးလိုက်ပါတယ်တခြား EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကခီးတယ်တွေကိုပြင်သစ်နိုင်ငံကပြည်ဝင်ခွင့်ပြန်ပြီးတော့ပေးလိုက်ပါတယ်ဗြိတိန်နိုင်ငံမှာတော့သုံးလကြာပိတ်ထားခဲ့တဲ့ဈေးဆိုင်တွေစီးပွားရေးလုပ်ငန်းတွေဒီကနေ့ပြန်ဖွင့်ခွင့်ရပါတယ်ဝတ်ပြုစုတောင်းတဲ့နေရာတွေရုပ်ရှင်ရုံနဲ့တရိတ်ဆန်ရုံတွေကိုဖွင့်ခွင့်ပြုထားပြီးလူချင်းချဲနေဖို့စီကံနေလိုက်တာပေါ့နဲ့လူတွေနဲ့ထိတွေ့ရမယ့်နေရာတွေမှာနှာခေါင်းဆီးတွေကိုတက်ဆင်ကြဖို့အစိုးရကအကြံပြုထားပါတယ်။ရောဂါကူးစက်မှုဌာနကိုစူးစူးဝါးဝါကျင်ခဲ့ရတဲ့ American ပြည်တော်စုညှိနှိုင်းမှုမှာဒေတာရင်းစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ခွင့်ပြုထားပေမဲ့တတ်မှတ်ချက်တွေကိုမလိုက်နာကြတာနဲ့နှာခေါင်းဆီးမဝှက်ဆင်ကြတဲ့အပေါ်မှာစိုးရင်ပူပန်နေကြောင်းပြည်내အုပ်ချုပ်ရေးမှုကတနင်္ဂနွေနေ့ကပြောပါတယ်။အခုအချိန်ထိဒီကဘာလုံးအတိုင်းကြာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှု9.6သန်းရှိပြီးသေဆုံးသူ4,300ကျော်ရှိပါတယ်ရှင်။အာရှတလောမှာ COVID-19 ရောဂါကူးစက်မှုတွေဆက်လက်ဖြစ်ပွားနေပြီးတော့ဒီကနေ့တနင်္လာနေ့တရုတ်နိုင်ငံမှာကူးစက်သူအထူးပြည်လူနာ49ယောက်ရှိတဲ့အတွက်ရောဂါထိန်းချုပ်ရေးစည်းကမ်းသတ်မှတ်ချက်တွေကိုပြန်ပြီးတော့ချမှတ်လိုက်ပါတယ်။အသေးတွေ့ရှိသူတွေက36ယောက်ကဘေကျင်းမြို့တွင်အသားငါနဲ့ဟင်းသီးဟင်းရွက်တွေတင်ပို့ရောင်းချတဲ့လက်ကားစည်းကြီးနဲ့ဆက်ဆက်နေရပါဒီပိုင်းတွင်မှတကြောပြန်ကူးစက်မှုတွေဟာနှစ်လအတွင်းကူးစက်မှုနှုန်းအများဆုံးဖြစ်လာနေပြီးနိုင်ငံတွင်ရောဂါကူးစက်သူစုစုပေါင်း 8,300 ကျော်နဲ့သေဆုံးသူက 4,634 ယောက်ရှိပါတယ်။အိန္ဒိယမှာပိုကူးစက်သူလူနာသေ 11,000 ကျော်၃ရက်ဆက်တိုက်တွေ့ခဲ့ရတဲ့အတွက်စုစုပေါင်းကူးစက်သူ 33,000 ကျော်နဲ့သေဆုံးသူက 9,500 ကျော်ရှိပါတယ်။တောင်ကိုရီးယားမှာဒီကနေ့အတည်ပြုလူနာသေ 38,000 ယောက်နဲ့စုစုပေါင်း 12,000 ကျော်ရှိပြီးသေဆုံးသူက289ယောက်ရှိပါတယ်။မြန်မာနိုင်ငံမှာဇွန်လ14ရက်နေ့အတွက်ဓာတ်ခွဲနမူနာ1994ခုကိုစစ်ဆေးရမှာကူးစက်သူတူထပ်ပြီးတွေ့ရှိကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့မနေ့ထုတ်ပြန်လိုက်တဲ့အတွက်သေဆုံးသူ6ဦးပါဝင်စုစုပေါင်း COVID-19 ကူးစက်သူ262ယောက်ရှိပါတယ်ရှင်။American သံတမန်ဌာန VOE ရဲ့သတင်းပိုင်းဆိုင်ရာမင်းမြန်တောင်းဆိုချက်တွေကိုလေ့လာရှုဖို့American နိုင်ငံကူးစက်ရောဂါကာကွယ်ရေးဌာန CDC အတွင်းမှညွှန်ကြားချက်တွေထုတ်ပြန်ချတယ်လို့ကိုလံဘီယာတက္ကသိုလ်ကသတင်းလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့တစ်ခုကပြောပါတယ်။သတင်းချဲ့လက်လွတ်လပ်ခွင့်ဆိုင်ရာဥပဒေ FOIA အရကိုလံဘီယာတက္ကသိုလ် Night First Amendment Institute ကလက်ခံရရှိတဲ့ April 30ရက်စွဲနဲ့ CDC ရဲ့ email တစ်ခုမှာ CDC က VOE ရဲ့မေးမြန်းချက်တွေကိုလေ့လာရှုဖို့ရည်တာထားတာပါ။ဒုတိယသမ္မတရုံနဲ့ကျန်းမာရေးဝန်ကြီးဌာနကနေတရင်တီပြချက်တွေရယူတဲ့အခါ VOE သတင်းတောက် Creativen Sastren ဒါမှမဟုတ် VOE နဲ့ပတ်သက်သူတွေရဲ့မေးမြန်းချက်တွေကိုအဲ့ဒီဌာနတွေကိုဆက်ပြီးတော့တင်ပြခြင်းမပြုဖို့တားမြစ်တယ်လို့အဲ့ဒီ email မှာဖော်ပြထားပါတယ်။တရင်ချက်လက်လွတ်လပ်ခွင့်ဆိုင်ရာဥပဒေ FOIA ကထွက်ပေါ်လာတဲ့ email နဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးဖို့ VOE က CDC ကို email ပို့ခဲ့ပေမဲ့လက်ခံရရှိကြောင်းတုံ့ပြန်ချက်သာရရှိပြီးနောက်ထပ်တုံ့ပြန်ပြောဆိုရတော့မရှိပါဘူး။ဘို့အစိုးရအထောက်ပံ့တဲ့လုပ်ငန်းတွေပတ်တဲ့လွတ်လပ်တဲ့သတင်းဌာနတစ်ခုဖြစ်တဲ့ VOA အနေနဲ့အခုလိုဆွတ်ဆွဲချက်တွေကိုလုံးလုံးလျားလျားပယ်ချကြောင်းနဲ့ညွှန်ကြားချက်တွေကိုချက်ချင်းညှိနှိုင်းပေးဖို့ CDC ကိုတောင်းဆိုကြောင်း VOA အကြီးအကဲ Amanda Bennett ကဇွန်လ14ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်CDC ဆိုင်ရာ VOA သတင်းတောက် Creativen Sastren ရောသူသတင်းရေးသားချက်တွေမမျှတဘူးဆိုတော့ CDC ကရောအင်ဖြူရောကပါတကားမှပြောဆိုခဲ့ဘူးတာမရှိလို့အင်းမီထဲမှာသူ့နာမည်နဲ့ VOA ကိုထည့်သွင်းဖော်ပြထားတဲ့အပေါ်မှာအံ့ဩမိကြောင်းသတင်းမီဒီယာတွေကိုသမ္မတကလင်တန်ကနေသမ္မတအိုဘားမားအထိသဘောကျကြကြောင်းနဲ့မီဒီယာဖွဲ့စည်းမျိုးစုံမှာသူအလုပ်လုပ်ခဲ့ဘူးပြီးတော့ဒီလိုအဖြစ်မျိုးတစ်ခါမှမဖြစ်ဘူးကြောင်းသူ့ရဲ့အပတ်စဉ်ကဏ္ဍ VOA ရဲ့ plugin အစီအစဉ်မှာတုံ့ပြန်ပြောကြားခဲ့ပါတယ်ရှင်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကိုဝေဖန်ခဲ့တဲ့ထိပ်တန်းဖိလစ်ပိုင်သတင်းသမားတယောက်ကိုတရားရုံးကအတည်ပြုမှုနဲ့ပြစ်ဒဏ်ရှိကြောင်းချမှတ်လိုက်တာဟာဖိလစ်ပိုင်နိုင်ငံအတွင်းလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုအဆုံးစီရင်လိုက်တာဖြစ်တယ်လို့သတင်းလွတ်လပ်ခွင့်ထောက်ခံသူတွေကပြောပါရယ်ဖိလစ်ပိုင်ကအွန်လိုင်းသတင်းဌာန Red Flag ကမာရီယာရက်ဆာနဲ့သူ့လူဖို့ကင်ပဲရနာဂျိုဆန်တိုစ်တို့ဟာတရားရုံးရဲ့ဆုံးဖြတ်ချက်အရ6နှစ်ထောင်ဒဏ်ကျခံရဖို့ရှိပါတယ်ဖိလစ်ပိုင်ကလုပ်ငန်းရှင်တထေကြီး Wolfhack Kang နဲ့မူရစေဝါနဲ့တရားမဝင်လုပ်ငန်းတချို့ဆက်ဆက်နေကြောင်းထောက်လှမ်းရေးသတင်းတရက်ကိုအခြေခံပြီးတော့2012ခုနှစ်ကရေးသားခဲ့တဲ့သတင်းနဲ့ပတ်သက်ပြီးသူတို့အခုလိုပြည်တံပေးခံရတာလည်းဖြစ်ပါတယ်ဖရက်ဆန်နဲ့ဆန်တိုဆိုကဒီသတင်းကို2014ခုနှစ်မှာစလုံးပေါင်းပြင်ဆင်ခြင်းနဲ့ပြန်လည်ဖော်ပြခဲ့ရမှာစိုက်ဘာရာဇဝတ်မှုဥပဒေနဲ့ဆန့်ကျင်နေဆိုပြီးသူတို့ကိုတရားစွဲဆိုခဲ့ရပါ CNN သတင်းသမားတဦးဖြစ်ခဲ့ဘူးသူရက်ဆန်နဲ့သူ့ရဲ့သတင်းဌာန Rappler တို့ဟာအခွန်ရှောင်မှုအပါအဝင်တခြားတရားစွဲဆိုမှုအများပြားနဲ့လည်းဟင်ဆိုင်နေရပါတယ်။ဒီတရားစွဲဆိုမှုတွေဟာသမရရိုဒီဂိုဒူတာတွေကသူ့ရဲ့မွေးရေးစီဝါနှိမ်နင်းမှုမူဝါဒနဲ့သူ့ကိုစန့်ကျင်သူတွေကိုနှိမ်နင်းမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဝေဖန်သူတွေကပြောဆိုနေကြပါတယ်ရှင်။တော်ရရှင်များရှင်တင်းလာနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့တင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကနေမြန်မာနိုင်ငံဖက်ချန်းနယ်စပ်ကိုဖျက်ပြီးတရားမဝင်ပြန်ဝင်လာကြတဲ့သူဦးရေက၃လအတွင်းမှာတရားကြော်ရှိနေပြီဆိုတဲ့အကြောင်းကိုပြောပြချင်ပါတယ်။ကျမအိမ်တနာထုံးပါဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာရှိတဲ့ကော့ဘ်ဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးကိစ္စနဲ့ပတ်သက်လို့အစိုးရအစီအစဉ်နဲ့ရောကိုယ်သဘောဆန္ဒအလျောက်ပြန်ဝင်လာကြသူတွေကိုပါမြန်မာနိုင်ငံကပြန်ဝင်ခွင့်ကိုရပ်ဆိုင်းထားတာပါ။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရောရိုဟင်ဂျာဒုက္ခသည်စခန်းထဲမှာပါ COVID-19 ရောဂါကူးစက်ပြန့်ပွားမှုတွေရှိလာတာကြောင့်စခန်းတွင်စိုးရိမ်မှုတွေရှိနေပြီးစခန်းကနေထွက်ပြေးတာတွေရှိနေပါတယ်။တချို့ကပင်လယ်လမ်းကြောင်းကနေမလေးရှားထိုင်းဘက်ကိုထွက်ပြေးသူတွေရှိသလိုတချို့ကလည်းနေဆက်ကမြန်မာဖက်ချန်းကိုပြန်ပြီးတရားမဝင်ဝင်လာကြပါတယ်။လက်ရှိမှာနေဆက်ဝင်ပေါက်တွေကနေတဆင့်တရားမဝင်ပြန်ဝင်ရောက်လာကြသူတွေကပုံများလာနေပြီးတော့၃လအတွင်းမှာဖန်စီဗီကယ်ဆယ်ရေးစခန်းတွေကိုပြန်ပို့ခဲ့သူက100ကျော်လောက်ရှိသွားပြီလို့မောင်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးငွေထွန်းကပြောပါတယ်
။ဒီရောဂါဖြစ်နေတဲ့ကာလအတွင်းထဲမှာတော့ကျွန်တော်တို့ကိုဗစ်ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေကိုဗစ် -19 ဖြစ်သွားပြီးနောက်ပိုင်းမှာတော့၃လလောက်အတွင်းထဲမှာတော့ဝင်လာတာကျွန်တော်ခန့်မှန်းကြည့်ကျွန်တော်သိရတဲ့လောက်တော့တရားဝန်ကြီးရှိမှာပေါ့
ဒီလိုနေဆက်ရဲ့တရားမဝင်ဝင်ပေါက်တွေကနေဝင်လာသူတွေရှိရင်ရက်ွက်ကြီးရွာအုပ်ချုပ်ရေးမှုတွေအနေနဲ့မြို့နယ်အုပ်ချုပ်ရေးဦးစီးဌာနကိုချက်ချင်းအကြောင်းကြားဖို့ညွှန်ကြားထားတယ်လို့ဆိုပါတယ်တရားမဝင်ဝင်လာသူတွေရှိတယ်လို့သတင်းရရင်ချက်ချင်းသူတို့တွေအတွက်လှုပ်ထားတဲ့တည်တံ့စောင့်ကြည့်နေရတွေကိုအ мян ဆုံးပို့တာတွေကိုလှုပ်ပေးတယ်လို့မောင်တော်မြို့နယ်အုပ်ချုပ်ရေးမှုကပြောပါတယ်အရင်ကလေးကဒီလိုတရားမဝင်ဝင်လာသူတွေနဲ့ပတ်သက်လို့အရေးယူမဲ့ဥပဒေရှိပြီးဖြစ်ပေမဲ့ဒီဥပဒေနဲ့အရေးယူဆောင်ရွက်တာတွေမလုပ်ဘဲရက်ကြီးအုပ်ချုပ်ရေးမှုတွေကအကြောင်းကြားပေးရမယ်ဆိုတာမျိုးကစီမံတာမှားယွင်းတယ်လို့သုံးသပ်ကြောင်းမောင်တော်မြို့နယ်ပြည်ညာလွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကပြောပါတယ
်တရားမဝင်ဝင်လာတဲ့ဟာကိုအရေးယူဖို့ကျေကျေထုတ်ပြလိုက်ပြီးကကျွန်တော်တို့အသက်မကြာသေးဘူးအဲဒီကိုဗစ်လူနာတွေ့ရတော့ပြီးရဲ့အသက်မကြာသေးဘူးအမှန်ကလုံးလေးလွန့်ဟာမှားနေတယ်လို့ကျွန်တော်မြင်တယ်လေပထမနေပြီးတော့ဒီအရေးမယူဖို့မသိသိဖို့ဆိုပြီးတော့ရှိုးဝက်စာထုတ်တယ်ရှိုးဝက်စာထုတ်တော့ဘာလုံးလုံးမရတော့ဘူးဒီဘောကဆိုင်လက်ထားတာတွေပေါ့နော်လာဘောကတော့ပါတော့အခုကျမှကဘာသိကြေရလိုက်တယ်ဗျာကြေရလိုက်တယ်ဆိုတော့တရားမဝင်လာတဲ့လူတွေကိုဘယ်သူကဖမ်းပေးမှာလဲရွာကလူတွေကနော်ရောက်အောင်ဖို့ရှိမရှိဖို့ဒါတော့မပြောတော့ဘူးဖမ်းပေးလို့ရှိရင်လည်းအဲ့ဒီကရဲကျဲအုပ်ချုပ်ရေးမှုတွေကလည်းဖမ်းပေးလို့ရှိရင်လည်းသူတို့အသက်ခံရမှာလေစိုးရည်လေအချက်ချင်းမုန်တိမှာလေစိုးရည်လေအမှန်ကအဲ့လိုကြည်ရရထုတ်တာကမလို့တာငကိုကလေးကဥပဒေရှိသေးတာပဲလာဘကဥပဒေအဲ့ဒါကပြဿနာတက်တာဗော
တဖက်ရူဟင်ဂျာဒုက္ခသည်စခန်းကဒုက္ခသည်တချို့နေဆက်ကနေတရားမဝင်ဝင်နေတယ်ဆိုပြီးသတင်းတွေပြန့်နေတာကြောင့်ဒေသတွင်းမှာစိုးရိမ်မှုတွေရှိနေပါတယ်အထူးသဖြင့်ဒီရက်ပိုင်းပြန်ဝင်လာကြသူတွေထဲတချို့မှာ COVID-19 ရောဂါပိုးဓာတ်ခွဲဆန်းသက်တွေ့ရှိခဲ့တာမို့ပြန်ဝင်လာသူတွေနဲ့အတူရောဂါပိုးတွေပါလာမှာကိုစိုးရိမ်ကြတာပါ။နယ်စပ်လမ်းကြောင်းကနေဝင်လာသူတွေထဲကဖမ်းဆီးမိသူတွေရှိသလိုလွတ်မြောက်နေသူတွေလည်းရှိနိုင်တယ်လို့ဒေသခံတွေကယူဆပါတယ်။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံနိုင်မယ်လို့သူတို့ကိုပြန်လည်စီစစ်လက်ခံသွားမယ်လို့ပြောထားပါတယ်။မောင်တော်မြို့နယ်မှာ COVID-19 နဲ့ပတ်သက်တဲ့ကျန်းမာရေးအသိပညာပေးတာတွေလုပ်တဲ့ဆိုပေမဲ့ဒီလိုတရားမဝင်ဝင်လာသူတွေရှိနေရင်ရောဂါကိုထိန်းချုပ်ကာကွယ်နိုင်ဖို့ကမလွယ်ဘူးလို့မောင်တော်မြို့နယ်မှာ COVID အရေးဆောင်ရွက်နေတဲ့ဂယုဏလူမှုကူညီရေးအသင်းရဲ့ဥက္ကဋ္ဌဦးချစ်ထူးခိုင်ကဆိုပါတယ်။
ကျွန်တော်တို့ပြည်သူတွေကနေပြီးတော့စိုးရိမ်တာတစ်ချက်ကဒီကိုယ်ဝင်နေတာတော်တော်လေးများနေပါတယ်။သူတို့ကအခုမှလာပြီးတော့စတဲ့ဆောင်ထုတ်လာပါတယ်ခုံးဝင်တွေကိုတရားစွဲမယ်အရေးယူမယ်ပေါ့နော်ဒါပေမဲ့အရင်တုန်းကသူတို့ကနေပြီးတော့ဘယ်လိုနည်းနဲ့မှမဆိုပြည်ပြဝင်လာရင်ဟိုကလက်ခံရမယ်ဆိုပြီးတော့ဟိုကပြောတတ်တာရှိပါတယ်အခုအဲ့ဒီစာကလေးထုတ်တာနောက်ကျတော့ဟိုကဝင်နေစေလို့ပဲဖြစ်ပါတယ်အဲ့ဒါနဲ့ကျွန်တော်ကတော်တော်လေးစိုးရိမ်နေကြတယ်ပြည်သူတွေအများကတော့မောင်းတော့မြို့နေခံသူတွေကလည်းအကုန်လုံးပြီးပါတယ်သူကလည်းပတ်သက်ပြီးတော့ဆောင်းရဆောင်းရတက်အချက်တွေကုစံတာတွေကအကုန်လုံးနားလေတွေတဖို့ပေါ့တယ်ဒါပေမဲ့အခုဒုက္ခဖြစ်နေတာအဲ့ဒီခိုးဝင်နေတဲ့ပြဿနာဖြစ်နေတော့သူတို့ကဘလို့မဆိုကျွန်တော်တို့လှုပ်လို့သိသိကြီးအတွက်ဘလို့ပဲဖြစ်နေတာပ
ါလက်ရှိဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေမှာမေလလယ်နောက်ပိုင်းကိုဗစ်ရောဂါပိုးစစ်ဆေးသူအရေအတွက်က300ကျော်ပဲရှိပြီးတော့အဲ့ဒီတဲက29ဦးမှာပိုးတွေ့ထားပါတယ်အဲ့ဒီဒုက္ခသည်စခန်းတွေမှာကိုဗစ်အတီးပြုလူနာတအူးလဲတည်ဆုံပြီးဖြစ်ပါတယ် ်မြန်မာနိုင်ငံတဲကိုဒီလိုနေဆက်ချက်တရားမဝင်ဝင်ရောက်လာသူတွေထဲကဆက်မရေးဝန်ကြီးဌာနကထုတ်ပြန်ချက်တွေအရ9ဦးမှာကိုဗစ်ရောဂါပိုးတွေ့ရှိရပြီဖြစ်ပါတယ်အခုဇွန်လ15ရက်နေ့အထိစီးရင်တွေအရဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ် -19 ရောဂါပိုးတွေ့ရှိရသူအရေအတွက်က9000ကျော်ရှိနေပါတယ်ဒီနေ့တရက်ထဲမှာပဲရောဂါပိုးတွေ့ရှိရသူအထက်က3000ကျော်ရှိခဲ့တာပါကျမအင်တာနက်ထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။မတိမငိမ်ဖြစ်နေတဲ့ရခိုင်မြောက်ပိုင်းမှာရက်ကွက်ကြီးရွာအုပ်ချုပ်ရေးမှုတွေအစုလိုက်အပြုံလိုက်နှုတ်ထွက်နေကြတဲ့အပေါ်အစားထိုးခံထားနိုင်ဖို့ပြည်တော်စုအစိုးရကကြိုးပမ်းနေပါတယ်။ဒါပေမဲ့ရခိုင်မြောက်ပိုင်းဒေသကရက်ကွက်ကြီးရွာအုပ်ချုပ်ရေးမှုတွေကိုအစိုးရဘက်ကဆက်ပြီးထိန်းထားနိုင်ပါမလား။ကျမမိခါကဒီဘိုင်းကိုစုံစမ်းမေးမြန်းတင်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကအုတ်ချုပ်ရည်မှုတချို့ကိုအေးအေးအဖွဲနဲ့ဆက်သွယ်မှုရှိတယ်ဆိုတဲ့တန်တရားနဲ့အရေးယူခံရတယ်ရှိနေသလိုတစ်ဖက်မှာလည်းအစိုးရရဲ့လက်ကင်ဒုတ်လို့မှတ်ယူခံရပြီးအေးအေးအဖွဲကဖမ်းဆီးစစ်ဆေးတာတွေချိန်ချောက်တာတွေခံနေရတာတွေရှိပါတယ်။ကိုယ်အသက်အန္တရာယ်ကိုကိုယ်တိုင်မကာကွယ်နိုင်တဲ့အခြေအနေတွေကြောင့်ရက်ကွက်ကြီးရွာအုတ်ချုပ်ရည်မှုအတော်များများဟာယာရုကနေနှုတ်ထွက်ဖို့တင်ပြလာတာတွေရှိခဲ့ပါတယ်။အစိုးရဘက်ကတော့အေးအဖွဲ့ကအုတ်ချုပ်ရည်ရန်လျာပျက်စီးဖို့ရည်ရွယ်လို့ဆောင်တာတွေကြောင့်အခုလိုရက်ွက်ကြေးရွာအုတ်ချုပ်ရည်မှုတွေယာရုကနေနှုတ်ထွက်တာဖြစ်တယ်လို့ဆိုပါတယ်။တက်နိုင်သမျှအုတ်ချုပ်ရည်ပိုင်းမထိခိုက်ဖို့စူးစမ်းလို့ဆောင်နေတယ်လို့လည်းဒီကနေ့နေပြည်တော်မှာကျင်းပပြုလုပ်တဲ့ပြည်အောင်စုအစိုးရအဖွဲ့ရဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာအထွေထွေအုတ်ချုပ်ရည်ဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးတင်မြင့်ကပြောဆိုလိုက်တာပါ။အ
ဲဒီနေရာတွေကိုကျွန်တော်တို့ကလက်လက်တက်နေရတယ်ပြန်လည်ပြီးတော့အစားတို့ခန့်ထားဖို့ကျွန်တော်တို့ဆောင်ရွက်ပါတယ်အဲရက်ွက်ကြီးရအုပ်ချုပ်မှုတွေဆိုရင်ကျွန်တော်တို့ဒါလက်လက်တက်အလျောက်လက်လိုက်ရင်အဲ့တန်းမှာရက်ွက်ကြီးရအုပ်ချုပ်ရေးဥပဒေနဲ့ခန့်ထားတယ်အုပ်ချုပ်ရေးပြက်ပြောင်းဆိုပြီးတော့ရတပ်ဖွဲ့ဝင်တွေဖမ်းတယ်ဟလာတတ်တယ်စခန်းတွေတိုက်တယ်နောက်တော့အုပ်ချုပ်အဖွဲ့တွေကိုလည်းဘုလိုဖမ်းဆီးတယ်နှိပ်စက်တယ်ခေါ်ယူတယ်ဆိုတော့မြို့တော်ပင်ဆိုစေကျွန်တော်တို့ရခိုင်ပြည်နယ်အစိုးရပေါ့နော်ရခိုင်ပြည်နယ်အစိုးရကကျွန်တော်တို့အဲနိုင်ငံတော်အစိုးရနောက်နေတော့တမရယောအပါဝင်ကြွန်ကြားချက်နဲ့ကြည့်သူတို့ဒီအုတ်ချွေကိုပြန်လဲတိဆောက်ပါတယ်တိဆောက်တယ်လုံချေကြီးကောင်းမွန်လာပြီဆိုတာနဲ့ချက်ချင်းပဲအဲအုတ်ချွေကိုစတိကြပြန်လဲပြီးတော့တိဆောက်ပါတယ်ဒါသူရဲ့ဥပဒေနဲ့ကြည့်ပဲအဲကျွန်တော်တို့ရောက်ွက်ကြည့်အောင်အုတ်ချွေကိုပြန်ဆောက်ပြီးတော့ဒါတံငါတော်အတွက်ဆောင်းလက်ရှိဆောင်တည်ပြပါတယ
်ပြီးရဲ့ရပိုင်းကတမရော်နဲ့ရက်တက်ဖွဲ့ဝင်တွေကရက်ွက်အုတ်ချွေရင်းမှုတချို့ကိုအေးအဖွဲနဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးနေတာတွေကြောင့်မြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာနှုတ်ထွက်စာတွေတင်ခဲ့တာတွေလည်းရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဥတည်မြင့်ကတော့အစိုးရအနေနဲ့မတရားဖမ်းဆီးတာမျိုးမရှိပဲပြစ်မှုကြောင့်သာအခုလိုဖမ်းဆီးခံရတာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။ရက်ကွက်အုပ်ချုပ်ရေးမှုတို့ဟာအေးအဖွဲနဲ့ဆက်သွယ်တာလည်းမရှိပဲနဲ့တန်တရားနဲ့ဖမ်းဆီးတာတွေကြောင့်နှုတ်ထွက်ဖို့ဆက်ဖြတ်ခဲ့ကြတာတွေလည်းရှိတယ်လို့ရခိုင်ဒေသခံအချို့ကတော့ဆိုပါတယ်။အုတ်ချုပ်ရည်မှုတွေထွက်ကုန်တာကြောင့်တရားဥပဒေစိုးမိုးရေးအာဏာသွားစေနိုင်တယ်လို့ထင်မြင်ယူဆချက်တွေရှိနေပြီးဒီလိုမတိမငိမ်ဖြစ်နေတဲ့အခြေအနေပေါ်မှာအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးဘိုင်းကိုတေချာထိန်းချုပ်နိုင်ပါရဲ့လားရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဒေါ်အင်းနုစင်ကတော့ဒီအပေါ်အခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်ရဲရင်ရောတက်မတော်လေးရောနူးဆက်ရင်းရင်းရောရှိနေတာပဲဒါပေမဲ့ဟိုတိုက်ပွဲတွေစစ်ပွဲတွေအဆက်မပြတ်ဖြစ်နေတဲ့အချိန်မှာတော့နော်ဒီခီးတဲ့အတိုင်းပဲသတင်းတွေမှာရှိတဲ့အတိုင်းပဲမငြိမ်မသက်မှုတွေဟာဟိုစက္ကန့်နာရီနေ့ရက်အခုဆိုဖြစ်ရှိပြီးတော့ဖြစ်နေပြီဆိုတော့ဒီအနေထားမှာအစွားရဲ့အာဏာရဲ့ဟာဒီလိုရဲ့လုံခြုံမှုအတွေ့အမှန်တကယ်ပဲဖြစ်ရောက်သလားမိမိတို့ရဲ့တာဝန်ထမ်းဆောင်နေကြတဲ့ဝန်ထမ်းအသေးသေးတွေပေါ်မှာရောနော်ဟိုလုံခြုံမှုပေးနိုင်သလားအဲဆိုရာမျိုးတွေကိုတော့စမ်းသပ်ဖြစ်လို့ရပါတယ်။အဲမလုံဆောင်မှုတွေဖြစ်နေတယ်ဆိုတော့ဒါဟာအစိုးရတရရဲ့ကုတ်ကဲမှုနော်အာဏာရဲ့ဟာတနည်းအားဖြင့်ရော့ရဲနေပြီးဆော်ပြည်သူကိုလုံဆောင်အောင်ကာကွယ်မှုမပေးနိုင်ဘူးလို့တော့သုံးသပ်လို့ရပါတ
ယ်။စခိုင်းပြည်နယ်မှာတက်မတော်နဲ့အေးအေးတိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းအုတ်ချုပ်ရည်မှုတွေကဖမ်းဆီးခံရတာတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းကြောက်တော်ရသေးတော်ညောင်ဦးနဲ့မင်းပြားဒေတာတွေမှာအုတ်ချုပ်ရည်မှုတာဝန်ကနေနှုတ်ထွက်ခွင့်ပြုဖို့စာတင်ခဲ့တာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့အေးအေးအဖွဲ့ကြားစစ်ရေးပရိပခါတွေတနေ့တခြားပုံမှုပြင်းထန်လာနေပြီးတိုက်ခိုက်မှုတွေကမြို့ပေါ်အထိပါတိုက်ရိုက်မှုတွေရှိခဲ့ပါတယ်။ မျိုးပေါ်မှာနဲ့ဓမြတိုင်းမှုတွေလူမြင်ကွင်းရှိလူတက်မှုတွေဖြစ်လာပြီးဒါဟာတရားဥပဒေစိုးမိုးရေးပြက်ပြားလာတဲ့သဘောဖြစ်တယ်လို့ဒေတာကန်အချို့ကတုံ့တက်ပြောဆိုနေကြပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ခိုင်မြောက်ပိုင်းကရထိတ်တုံမြို့နယ်ဘက်မှာဆူရတက်နဲ့ရခိုင်လက်နက်ကန်ရေးဖွဲ့တို့တိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံချောင်းချီထွက်ပြေးနေရတဲ့အခြေအနေကိုပြောပြပေးရှင်ပါတယ်ကျွန်တော်တက်နိုင်ပါရထိတ်တုံမြို့နယ်ရဇူးချောင်းပြူရနီကအုံချောင်းကျေးရနီမှာမနေ့ကညနေပိုင်းကတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်ဒေသခံချောင်းချီထွက်ပြေးနေကြရတယ်လို့ရထိတ်တုံမြို့နယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လကပြောပါတယ
်ဒေသခံတွေအကုန်လုံးတထောင်ကျော်လောက်ပဲပြေးရောကတော့ခြေရောလောက်ရှိတယ်တထောင်ကျော်ဆိုတာဟိုကမူလကတိကဒီရောတွေကကြီးနေရတာသူတော့ပြန်ရှိတဲ့လူတွေထပ်လို့ပြေးတာအဲပြီးခဲ့တဲ့တပတ်လောက်ကစားပြီးတော့ပြေးတာလွန်ခဲ့တဲ့၄-၅လကစားမယ်ဆိုရင်တော့ဒါကလူ၄-၅ထောင်လောက်ပြေးရမှာ
အုံချောင်းကျေးရွာဟာရတိတော်မျိုးရဲ့အနောက်ဘက်15မိုင်ကွာမှာရှိတယ်။တမိလက်ကျုံးမှာတည်ရှိတာဖြစ်ပြီးတိုက်ပွဲတွေမကြာခဏဆိုစလို့ဖြစ်ပေါ်နေတဲ့နေရာတစ်ခုလေးဖြစ်ပါတယ်။ဒေသခံတွေများစုဟာပြီးခဲ့တဲ့လတွေကဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေကြပြီးရွာမှာကြံခဲ့တဲ့သူတွေဟာလည်းမနေ့ကတိုက်ပွဲတွေမှာဆက်လက်ထွက်ပြေးလာကြတာဖြစ်တယ်လို့ရတိတော်စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုဘက်ကာကပြောပါတယ်
။ဘလို့ကောင်းလဲအဲ့ဒီနေရာကဟိုအစကလေးကဒီကျွန်တော်ဟိုရတိတော်မျိုးတွေမှာစဖြစ်ကြတဲ့အဲ့ဒီကျောက်တန်းတိုက်နေပုံမှာပေါ့အုံဆောင်ကလည်းကျောက်တန်းတိုက်နေတဲ့မှာပါတယ်အဲသူတို့တွေကစကြရစီးတဲ့မှာစားနေရတဲ့အချိန်ဆိုတော့အခုလိုဟိုနောက်ထပ်မနေ့ကဖြစ်ပေါ်တဲ့အချိန်မှာပို့ပြီးဆိုပြီးတော့အမှသူ့တပ်ဝင်းကြီးကရော်တယ်ဥပမာသမီးလာရော်တယ်ရော်ဟောင်းနောက်ပြီးတော့ဒီဘက်ကကြီးစိုးချောင်းလို့ဒီဘက်ကျောက်ကုံမုံတို့အဲတပ်ဝင်းကြီးရော်တယ်ကဘလို့မဟိုဟာဟိုနေလို့မရတော့ဘူးကိုနေလို့မရတော့ဘူးဟိုထပ်အကုန်လုံးထပ်ပြေကုန်ကြတယ်လေဆောင်းတင်းကြီးက
မနေ့ကတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တဲ့သမီးလာကျွန်းအုံဆောင်ကျေးရွာနီကဒေသခံတွေဟာဘေးလွတ်ရာကျေးရွာတွေကိုထွက်ပြေးနေကြပြီးဒီကနေ့အထိရသေးတော်မျိုးပေါ်ကိုထွက်ပြေးလာသူတွေရှိနေတယ်လို့ကိုဘက်ကာကဆက်ပြောပါတယ
်ဟုတ်တယ်ဟုတ်တယ်မျိုးပေါ်ကလည်းအသီးသီးကသူတို့ဟိုကျေးလို့ရတဲ့လာလို့ရတဲ့လမ်းကြောင်းကဟိုကခွန်နာဆက်လေနဲ့လာရရှိသေးအမျိုးပေါ်ထွက်ပြေးလာရတဲ့မျိုးရှိရကိုဟုတ်တယ်ကမဒီနေ့လေတော့ဖွေးဖွေးရောက်နေရတယ်ကျွန်တော်တို့အေးအပြည့်ရယူလို့မရဘူး
ရခိုင်ပြည်နယ်တွင်းကရသေးတောင်နဲ့အိုင်းမြို့နယ်တွေမှာမနေ့ကတိုက်ပွဲဖြစ်ပေါ်တာတွေရှိပြီးဒီကနေ့မနက်ပိုင်းမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာတွေရှိတယ်လို့ရခိုင်လက်နက်ကန်ရဲ့ဖွေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်။ဟုတ်ကဲ့ပါခင်ဗျာဒီရခိုင်ဒေသမှာတော့ဒီနေ့ဒီတိုက်ပွဲတွေကတော့ရှိတယ်ဗျာမနေ့ကလည်းဟိုတိုက်ပွဲတွေရှိတယ်မနေ့ကတော့ဒီအမ်ဖက်မှာလည်းတိုက်ပွဲတွေဖြစ်တာရှိတယ်ဒီမနေ့မှာလည်းဟိုထပ်ဖြစ်တာတွေရှိတယ်လို့သိရတယ်ဒီလိုရှိရင်ဒါရသေးတောင်ဘက်မှာလည်းတိုက်ပွဲတွေတော့ရှိတယ်ဗျာဒါမဲ့လို့ဒီအဲ့ဒီတိုက်ပွဲတွေရဲ့အသေးစိတ်တွေကတော့ကျွန်တော်စီကတော့ဟိုလောလောဆယ်ရောက်လာတာမရှိသေးဘူး။ဒါကြောင့်မလို့ဒီထိခိုက်ကြဆုံးမှုဒီအသေးစိတ်အခြေအနေတွေကိုတော့လောလောဆယ်ဟိုပြောလို့မရသေးဘူး
။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေရှင်နေတဲ့ပတ်သက်ပြီးတပ်မတော်ဘက်ကဘူရော်ရဲကဆက်တွေ့ခဲ့ပေမဲ့လည်းအကြောင်းတစုံတရာတုံ့ပြန်မှုမရရှိခဲ့တာလည်းဖြစ်ပါတယ်။ရခိုင်နောက်ပိုင်းမှာအခုရက်ပိုင်းတွင်တိုက်ပွဲတွေလေးရှိနေသလိုပုံနှကြုံကြောက်တော်ဖက်တွေမှာလည်းတပ်မတော်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေတပ်ဖြတ်ခံရတာတွေရှိနေပါတယ်။ကျွန်တော်တတ်နိုင်စစ်တွေကနေတင်ပြပို့ထားတာပါ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နဲ့ပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်။ကရင်လက်နက်ကန်ကရင်မျိုးရာစီယုံကရန်ယူဖွဲ့ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားပြီးမြတ်ပဋိပက္ခကာလတွင်ဥိန်ဆုခွာတင်းချောင်လာတဲ့ကရင်ဒုက္ခတဲ့စကန်းကဒုက္ခတွေတွေနေရမပြန်နိုင်သေးတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ထမ်းမြန်မာနယ်စပ်အခြေပြုကရင်ဒုက္ခတဲ့စကန်းခုနှစ်ခုကကရင်စစ်ပြေးဒုက္ခတဲ့8000နီးပါးဟာနေရရင်းကိုပြန်ဖို့အခက်အခဲရှိနေတယ်လို့ကရင်ဒုက္ခတဲ့ကော်မတီဥက္ကဋ္ဌဆော့ရောဘတ်ထွေးကပြောပါတယ
်။ဒုက္ခတဲ့နေနဲ့ပြန်ဖို့ကတော့နေရာလည်းမရှိတော့ဘူး။ကျန်ဖို့လည်းစောက်နေရတယ်တော်တော်ခက်ခဲတယ်အရင်ကရှင်းထားတဲ့ရေလေးပါလေးတဲ့များစိမ့်လိုက်တော့အခုက90ပြန်လို့ရှိဘာမှပြန်ကြည့်လို့မရဘူးအခု90မပြန်ရင်အဲ့ဒီခံတဲ့နေရာောနေရာဟောင်းတွေကပြန်လို့မရဘူး
မြန်မာနိုင်ငံရေးပြောင်းလဲမှုဖြစ်စဉ်နဲ့သူနိုင်ငံတကာကနေဒုက္ခသည်တွေနဲ့ IDP တွေအတွက်ကူညီထောက်ပံ့မှုလျှော့ချလာပြီးအကူအညီရက်စက်မှုများရှိလာလို့ဒုက္ခသည်တွေရဲ့စားတောက်ရေးမှလည်းအခက်တွေ့လာတယ်လို့ကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဆော့ရောဘတ်ထွေးကဆက်ပြောပါတယ်
ကျန်တော့ရင်းချင်တယ်ဆိုအရင်နဲ့စာလို့ရှိရင်တော့တော်တော်ခုနကခွန်ချမ်းမှုရှိတယ်ချမ်းပေါင်းမှာလည်းတော်တော်နည်းလာတယ်စိတ်ချနေပတ်သက်တာတော့ဆန်လာရင်းနဲ့ဆိုအဲကြောင့်ပြည်လို့ရတယ်အခုကတော့တဝဲလာပဲရတယ်လူကြီးတယောက်ဆိုတော့စာဟုတ်ရင်းနဲ့ပတ်သက်တာတော့တော်တော်ဟုတ်များတယ်နော်ထိုင်းမြန်မာနယ်စပ်တခြားရှိကရင်နီဒုက္ခတေသခန်းတစ်ခုအပါဝင်ဒုက္ခတေသခန်း၉ခုမှာအစိုးရမဟုတ်တဲ့အ ကူညီထောက်ပံ့မှုတွေအပြင်ပညာရေးကျန်းမာရေးကူညီတွေလျှော့ချမှုတွေနဲ့လည်းကြုံတွေ့နေရပါတယ်။ကရင်မျိုးရာစည်းရုံးကရန်ယူဖွဲ့ဟာမြန်မာအစိုးရနဲ့အစည်းအပြည့်ရလက်မှတ်ရေးထိုးထားပေမဲ့ကရင်ပြည်နယ်ဖားပွန်ခရိုင်တွင်းမှာစစ်ရေးသိမ်းမှမှုတချို့တော့ရှိနေသေးပါမေလနဲ့ဇွန်လအတွင်းတိုက်ပွဲဖြစ်စဉ်ကြောင့်ဒေသခံရွာသား900ကျော်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့ကရန်ယူဖားပွန်ခရိုင်ဥက္ကဋ္ဌဘရိုစောသဲတဲကပြောပါတယ
်။တလနလတော့ဖြစ်ပါလေတိုက်ပွဲငယ်တည်းလူကြကြကြမကြဖြစ်သွားတာရှိပါတယ်။တိုက်ပွဲဖြစ်လာတော့အဲ့ဒီသောတွေ့ကာလမှာတော့ပြည်သူလူထုတေးလျှောက်တာလည်းရှိတယ်။အဲ့နလအတွင်းမှာကျတော့ဆက်ကြည့်တေးလျှောက်တဲ့ရွာ၄ရွာရှိတယ်။နောက်ကလူဦးရေလည်း900နေရပါလေ။ဆက်ကြည့်တေးလျှောက်ရတဲ့အခြေအနေ
ကရန်ယူသမာ9နဲ့မြမသမတော်တို့ကြားဧပြီလ3ရက်နေ့ကနေဇွန်လ3ရက်နေ့ထိဖာပုံမြို့နယ်တွင်ထိတွေ့တိုက်ပွဲပေါင်း88ကြိမ်ဖြစ်ပွားခဲ့တယ်လို့လည်းကရန်ယူသတင်းပြန်ကြားရေးဌာနကနေထုတ်ပြန်ထားပါတယ်။သမတော်ကနေလမ်းဖားလို့မှုကြောင့်2018ခုနှစ်မတ်လကစပြီးတော့ကရန်ယူသမာ9တပ်ဖွဲ့နဲ့သမတော်တို့ကြားစစ်ရေးသိမ်းမှာခဲ့တယ်လို့ဖာပုံမြို့နယ်လက်မှုဘလော့ဒေသခံဆေးရွာကရွာသား2000ကျော်ရွာကနေသိမ်းချောင်နေခဲ့ကြရပါတယ်။ဒီစစ်ဆောင်တို့နေရရင်းကိုပြန်လာသူတွေရှိတယ်လို့တော်တွင်နဲ့လိဆက်ရရွာတွေမှာဆက်လက်သိမ်းရှောင်နေရတဲ့သူတွေလည်းရှိနေပါတယ်။ KNU နဲ့မြန်မာဆိုရတို့အပြစ်ခံရစေးရေးသဘောတူညီချက်ရရှိပြီးနောက်ပိုင်းဒုက္ခသည်တွေနေရရင်ပြန်ဖို့ထိုင်းအနာပိုင်းကနေ PR ပေးမှုတွေရှိလာနေပါတယ်။မြန်မာနိုင်ငံတွင်ပြန်လည်အခြေချနေထိုင်လူတွေဒုက္ခသည်တွေရဲ့သဘောထားတင်ပြလာမှုကြောင့်ထိုင်းမြန်မာနိုင်ငံတာဝန်ရှိသူတွေနဲ့ UNHCR တို့ပူးပေါင်းပြီးလှုပ်ဆောင်လာနေပြီးမဲ့အကောင့်သေးဖို့မှုအားနည်းနေပါတယ်။ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းနဲ့နှစ်သလအစီအစဉ်နဲ့ကရင်ပြည်နယ်မြောက်ဒီမြို့တွင်က 6K ကော့မြို့သစ်စီမံကိန်းရဒုက္ခသည်တွေနဲ့ KNU တပ်မသားစုဝင်တွေပြန်လည်အခြေချဖို့စီစဉ်ခဲ့ရမှာလဲ။စောင့်ဝတ်နေရေးအတွက်အလုတ်ကန်ခွေလမ်းမှာရှားပါနေစေခြေနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်
။မလေးရှားနဲ့ထိုင်းနိုင်ငံတွေမှာမြန်မာလူသမား2ဦးဒီရက်ပိုင်းတွင်မိမိကိုယ်ကိုအဆုံးစီရင်မှုတွေရှိခဲ့ပြီးဒါဟာကိုဗစ်ကာလအတွင်းကျုံနေရတဲ့အကျက်တဲတွေကြောင့်ဖြစ်တယ်ဆိုပြီးအလုသမားကူညီအဖွဲ့တွေကပြောပါတယ်ဒါနဲ့ပတ်သက်လို့ကျမမအေးမှစုံစမ်းမေးမြန်းထားတာပါမလေးရှားနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံမကွေးတိုင်းတောင်ရင်းကြီးမြို့ကြီးအောင်ကျေးရွာသားဖြစ်တဲ့ကိုကျော်စွာဝင်းဟာမလေးရှားနိုင်ငံရာဝမ်မြို့မှာမိမိကိုယ်ကိုမိမိအဆုံးစီရင်မှုဖြစ်ပွားခဲ့ပါတယ်ဒီကာလမှာတရားမဝင်နေထိုင်နေသူတွေအနေနဲ့အလုံးမရှိတဲ့ဒုက္ခနဲ့စာဝင်နေရေးအဆင်မပြေတာရဲ့ကြောင့်အခုလိုမျိုးအခြေအနေတွေဖြစ်လာရကြောင်းမလေးရှားနိုင်ငံလူမှုရေးအသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါတယ်
။သူကဒီဒီမနေတဲ့မြန်မာနိုင်ငံသားဒီမှာတရားမဝင်အလို့တမားတွေဆိုပြန်လို့မရဘူး
။
တရားမဝင်ဆိုတော့ဘတ်ကိုမရှိဘာမရှိသူကပြန်လို့မရဘူး။အဲ့လူတွေကတော်တော်များများရှိတော့ပြန်လို့မရဘူးလေစိတ်ဓာတ်တွေကြာတယ်လို့ကထောက်ထားမရှိဘူးမထောက်ထားဆိုတော့ဘာမှမရှိဘူးအမရဲ
။
သူကဒီမှာဟိုစားပေါ့အလုံးမခံကြဘူး။အဲ့ခက်ခဲတွေ့ဟုတ်တယ်ဒီမှာအလုပ်တွေမခံတော့ဘူးမခံတော့အင်းသားကားတွေကလည်းပြရမယ်ပါရဲ့ဒါတို့ကဒီညီသားစုတွေလည်းဒီမှာချက်နေလို့ရှိရင်အရှိတွေကပုံဆက်လာမယ်အဲ့လိုမျိုးဖြစ်နေဒီမှာရဲ့အဲ့လိုလူအလုံးပြောင်းရင်ကြတော်တော်များများပြောင်းရင်ကြသူကလည်းမြန်မာပြည်ပြောင်းရင်လည်းသူ့ဘာလဲဒီညီသားစုတွေရောက်ပြီပေါ့ပါရဲ့ဟိုတရားဝင်အလုပ်သမားပေါ့တော့ခါကြတော့ဘာမှမရှိဘူးပါမှာရဲ့ဒီမှာအလုပ်တိုင်းတွေကလည်းရှားပါးတယ်ပေါ့ပါရဲ့ပြောင်းရင်တော့လည်းမလုပ်ချင်တော့ဘူးရဲတွေကလည်းဒီကနေ့လိုက်ခံနေတာရှိတယ်ဒီမှာရဲ့အဲ့ဒါ
မိမိကိုယ်ကိုအဆုံးစီရင်သူရဲ့ရုပ်အလောင်းကိုရင်ခွဲစစ်ဆေးပြီးကိုဗစ်ရောဂါကြောင့်မဟုတ်ဘူးဆိုပြီးမကြခင်ရက်ပိုင်းမှာသူ့ရဲ့သာပနာကိုလုပ်မယ်လို့ဆိုပါတယ်။တရားမဝင်မြန်မာနိုင်ငံသားသိန်းကနက်လောက်ရှိနေတဲ့မလေးရှားနိုင်ငံမှာတွာလာလှုပ်ရှားမှုကန့်သက်ထိန်းချုပ်ရေးအမိတ် MCO ထုတ်ပြန်ထားတဲ့အချိန်မှာပိတ်ဆို့ပြီးတော့ကျန်းမာရေးစစ်ဆေးတာတရားမဝင်လူတွေကိုဖမ်းတာတွေရှိတာတွေကြောင့်အလုံးရှင်တွေကလည်းတရားမဝင်နေထိုင်သူတွေကိုအလုံးမခန့်ရဲပဲဖြစ်နေကြပါတယ်။ဒီအတွက်အလုပ်လက်မဲ့တွေလည်းများလာကြတယ်လို့ဆိုပါရယ်အခုအခါမှာတော့မြန်မာလူသမားတွေဟာမလေးရှားနိုင်ငံမှာလုပ်ကိုင်စားတောက်ဖို့ခက်ခဲလာတာတွေကြောင့်နေရပြောင်းခြင်းလာကြတာဖြစ်တယ်လို့လည်းဆိုပါရယ်အဲ
လော့ဒ်ဒေါင်းကတော့ဘူးလားတော့ပူတာပြည်နေစီတော့ကျော်လို့ရပါပြီအဆင်မပြေလို့ပဲဒီဥပမာပေါ့ပြည်နေရတဲ့ဟိုဆိုဆော့လို့ရေလုပ်ငန်းတွေဥပမာပေါ့ဘာကွန်မနီကျွန်တော်တို့ဒီဆက်ရအလုပ်လုပ်လို့အချိန်ကြီးဝင်စစ်ဆေးခွင့်ရှိတယ်အင်ဂျင်နီယာတွေဝင်စစ်ဆေးခွင့်နေရဲ့ကြရဲဝစ်စီနေကြတော့အဲ့ဆာတော့တရားမဝင်လို့ခံလို့ကိုမရတော့ခံလို့မရတဲ့ခါကျတော့သူတို့က လုံးဝလုံးမရှိတော့ဘူး။အခုဒီရောဆိုမှလေအပေါ်လာတူစာရင်းသိပြီ။ဘာလို့လော်တော်လုပ်ခဲ့နေရလဲ
။ဟုတ်ကဲ့။
အဲ့ဒီရမှာဆိုရှင်ဒီနိုင်ငံရေးသားလို့ပြောဆိုပြောမှမခံဘူး။ဒီရောဆိုလမ်းပေးသေးတဲ့အနေနဲ့အဲ့ဒါဒီလေးတွေပေါ်မှာလေအဲ့ဒီလက်လီချောင်းကိုကျောင်းလာလေးရှိတယ်။တကူနိုင်ငံရေးလေးပေါ်ခရင်ကြီးတစ်ပါးအဲ့ကျွတ်တော်မင်းတစ်ပါးစသဖြင့်ကိုဘယ်ဦးကြီးစသဖြင့်ရောင်းလာရှိတယ်။ဟိုအဲ့ထက်ကရောင်းလာအောင်မခံဘူး။အဲ့လိုဖြစ်သွား။
အလားတူပဲထိုင်းနိုင်ငံနကွန်ဖနုံခရိုင်တွင်နေထိုင်နေတဲ့မြန်မာနိုင်ငံသားအသက်45နှစ်အရွယ်ကိုအောင်နိုင်ဟာကိုဗစ် -19 ကာလအတွင်းပွဲစားနဲ့ဆက်သွယ်ပြီးမြန်မာနိုင်ငံကိုပြန်ဖို့လှုံ့ဆော်ခဲ့ရမှာသတ်မှတ်ထားတဲ့ရက်အတွင်းမှာလာမခေါ်ဘဲနဲ့ပွဲစားကအချိန်ဆွဲနေတာကြောင့်စိတ်ဖြစ်ပြီးသူနေထိုင်တဲ့အလုပ်သမားအဆောင်မှာပဲမိမိကိုယ်ကိုကြိုးစွဲကြအဆုံးစီရင်သွားခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ COVID-19 ရေပေါ်ကာလမှာထိုင်းနိုင်ငံမှာတော့မြန်မာနိုင်ငံသားအလုပ်လက်မဲ့ဖြစ်သူသိန်းကနန်းလောက်ဖြစ်လာပြီးမလေးရှားနိုင်ငံလိုတရားဝင်ကောတရားမဝင်ကောမြန်မာ၅သိန်းလောက်ရှိတဲ့နေရာမှာလည်းအလုပ်လက်မဲ့ဖြစ်သူသိန်းကနန်းလောက်ရှိလာတာကြောင့်စားတောက်ရေးအကူအညီပေးနေတဲ့အဖွဲ့တွေလည်းလက်လန်းမမီဖြစ်နေတာမို့သူတို့နေရပြန်ဖို့ကသာစီစဉ်ပေးစီခြင်းနဲ့လို့လည်းမြန်မာအလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေကပြောဆိုကြပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရပြီးတဲ့နောက်မှာတော့ပြည်တွင်းကဈေးရောင်းဈေးဝယ်ပုံစံပြောင်းလဲသွားတာတွေ့ရပါတယ်ဘယ်လိုပြောင်းလဲသွားသလဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာမတ်လ23ရက်နေ့ကစတင်ပြီးတော့ COVID-19 ရောဂါပိုးကူးစက်ခံရသူတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့အစိုးရရဲ့ထိန်းချုပ်မှုနဲ့အတူပြည်သူအများစုအနေနဲ့မလိုအပ်ဘဲနဲ့အပြင်ထွက်ခြင်းကိုလျှော့ချခဲ့ကြပါတယ်။အိမ်မှာပဲနေထိုင်ပြီးတော့အလုပ်လုပ်ကြတာတွေအိမ်မှာနေရင်းနဲ့ပဲလိုအပ်တာတွေကိုအွန်လိုင်းကနေမှယူပြီးဈေးဝယ်ကြတာတွေပြုလုပ်လာခဲ့ကြပါတယ်။ဒါအပြင်ဈေးကားတွေနဲ့လိုက်လံရောင်းချတဲ့ဈေးတွေတွေရှိသလိုဈေးကားတွေကိုစောင့်ပြီးတော့ဝယ်ယူကြတဲ့အိမ်ရှင်မတွေလည်းရှိလာကြပါတယ်။အရင်တုန်းကတော့တောင်းကလာဈေးထဲမှာဈေးရောင်းချခဲ့ပေမဲ့ COVID-19 ကြောင့်လူတွေဈေးလာမဝယ်ကြတော့တဲ့အတွက်လူတွေရှိရာစီကိုလိုက်လံဈေးရောင်းချဖို့စိတ်ကူးရာကနေဈေးကားလေးထွက်ဖြစ်ခဲ့တဲ့အကြောင်းကိုမတ်တန်နာဆိုကအခုလိုပြောပြပါဗျာ။ဈေးထဲမှာအိမ်ကလော
ကဖြစ်နေတဲ့အတိုင်းလူတွေကမဆက်ကြဘူးလေဈေးထဲမှာ။အခက်တော့ကြာတော့ဈေးတွေကရောင်းပါတယ်။နေုံတွေလည်းရောင်းလို့တောင်းမှာပဲတစ်တောင်းလောက်တောင်မပြည့်ချင်ဘူးခါတိတ်ကြတော့အဲ့ကြောင့်မလို့ဈေးရောင်းတယ်ခက်ခဲရတော့ဟိုရက်ွက်ထဲမှာဝင်ရအဲကားထိုးရတာတော့နည်းနည်းခက်ခဲကြည့်ရအဲကားတွေကဟိုကိုကဝင်နေခင်ဗျာဒီကိုပိုင်ကားတွေကရှိရလေဝင်ရထွက်ရတာအဆင်မပြေဘူးအဲ့ဒါကြောင့်အဲ့ဒါပဲခက်ခဲကြည့်ကျန်တာတော့အခက်ခဲမရှိပါဘူးဒီကလည်းသဘောကျတော့အိမ်ရှိအိမ်ရှိပဲလိုက်ပြီးတော့ပဲရောင်းမေးလိုက်တော့တယ်
အစိုးရရဲ့တိုက်တွန်းမှုနဲ့စီပင်တရားရဲ့စီမံခန့်ခွဲမှုတွေအောက်မှာဈေးလိုက်ရောင်းနေကြသူတွေလည်းရှိလာတာတွေ့ရပါတယ
်။အဲဝင်ရောင်းပြီးတဲ့အတိုင်းပဲရှိပြီးပါတယ်။အဲတော့ဝယ်တဲ့သူတွေစိတ်ချမ်းသာတယ်လေ။ဘောနဲ့ကားနဲ့လေရောင်းလို့ဆိုတော့တင်ရောင်းတာလည်းမရှိဘူး။ဒီနေ့အတိုင်းပဲဒီလိုထူတာတောင်လည်းရောင်းချပြီးတော့အားတော်ကိုကျွန်တော်တို့စားသုံးမှုတွေရောပူတွေရောသူကစားပွဲတဲ့ဈေးလိုက်တယ်လေ။အဲဒီစိတ်ရောင်းလာတယ်။စီပင်တရားရဲ့ကော်မတီနဲ့ကောင်းလားဒီလက်ဆောင်လာဖွဲ့နေသူ့ပေါင်းပြီးတော့ကျွန်တော်ကိုဗစ်ကာကွယ်ထိထုတ်ပြီးသွားပြီးဈေးရောင်းပါတယ်။ဖြစ်နိုင်ရင်ဈေးတွေကိုဒီထက်ထူးတဲ့နေရာမသွားဖို့ပေါ့လေ
။ခုလိုဈေးတွေတွေရှိနေတဲ့အတွက်အိမ်ရှင်မတွေအနေနဲ့ဈေးသွားစရာမလိုတဲ့အပြင်ကိုဗစ်ရောဂါကူးစက်ခံရမှုကိုလည်းကြိုတင်ကာကွယ်ရာရောက်တယ်ဆိုတဲ့အမြင်နဲ့ဈေးကားတွေကပဲဝယ်ယူအားပေးနေကြခြင်းဖြစ်တယ်လို့အိမ်ရှင်မတူကခုလိုပြောပါတယ
်။ကောင်းပါတယ်ခုလိုလာပြီးရောင်းတာလည်းပဲလေ။ပေါ်ရသွားမှာဝယ်ရတော့ပေါ့ဒီမှာနင်းနာဒီမှာပဲဝယ်ရတာပို့ပြီးတော့အဆင်ပြေပါလေဈေးနှုန်းကမထူပါဘူးမတိတ်မငြိမ်ပါပဲအချက်ကအချက်သားဆိုရင်အကောင့်လိုက်ရောင်းကြတယ်လေငါဆိုလည်းအကောင့်လိုက်ရောင်းကြတယ်ပေါ့အကောင့်လိုက်ရောင်းတဲ့ခါမှာတော့ပို့ပြီးတက်တာလေပေါ့ဒီမှာရောင်းလာတော့ဒီရတာပို့ပြီးအဆင်ပြေတယ်လို့မြင်ပါတယ်
အစိုးရရဲ့ရောဂါကာကွယ်ထိန်းချုပ်မှုစနစ်နဲ့စီပင်သားရာရဲ့စီမံခန့်ခွဲမှုကြောင့်အရှင်မတွေအပြင်ထွက်စီရမလို့ပဲနဲ့ဈေးဝယ်နိုင်ခြင်းဖြစ်တဲ့အတွက်ပြောင်းလဲသွားတဲ့အရောင်းဝယ်ပုံစံကိုသဘောချမိရလို့အရှင်မတို့ကလည်းသူမရဲ့အမြင်ကိုပြောပြပါတယ်
။ကောင်းပါတယ်ရောက်ွက်ထဲမှာလာပြီးကားရည်နဲ့ဈေးရောင်းပေးတာလေ။အခုဆိုဒီရောက်ွက်ထဲမှာဆိုနှစ်ရက်ချတစ်ခါလောက်ဈေးကားလာတယ်။အဝေးရချမ်းကလည်းအဆင်ပြေတယ်။ဈေးကြီးနဲ့တိတ်မကွာလာဘူး။ပစ္စည်းလည်းလက်တယ်။တပတ်တစ်ခါလောက်တော့ကူသွားပြစ်တာပေါ့။တခါကျတဲ့ဈေးကမလာရင်တော့ဂျာတဲ့မှာသွားတာပေါ့။ဈေးကလာရင်တော့နှစ်ရက်တစ်ခါလောက်ဒီအောက်မှာပဲအသားငါရောအသီးရွက်ရောကျက်သွန်ဖြူကျက်သွန်အနီးအစာလေးအကုန်လုံးအဆင်ပြေတယ်ဝယ်ရတာ။ဈေးလည်းမကွာဘူး။ဈေးကလာတာကောင်းတယ်။ဈေးရောင်းပုံစံနဲ့ဈေးရောင်းတဲ့ပုံစံပြောင်းသွားတာလည်းဟိုကျူးဆိုပါတယ်။
အရှင်မရီနေနဲ့ခုလိုဈေးကားတွေကိုစောင့်မျှော်ဝယ်ယူနေကြသူတွေရှိနေတဲ့အတွက်ဈေးတွေပြန်ဖွင့်ပေမဲ့ဈေးထဲမှာတော့အရောင်းဝယ်တွေပါကုန်နေလို့ဈေးတွေကဈေးသက်ချူကလည်းပြောပြပါတယ်
။ဟာလေတော့အခုယောဂဖြစ်နေတဲ့အချိန်မှာလူတွေကလူသွားလူလာနေတယ်။လူသွားလူလာနေတဲ့ခါမှာဈေးတွေပြန်ထွက်နေပြီလေ။ပြန်ထွက်ကမှအရောင်းဝယ်တွေကပါတယ်။ဘာလို့လို့ပါလဲဆိုလို့ရှိရင်အခုရက်ွက်တွေကိုလဲတွေနဲ့လိုက်ရောင်းနေ၊ဂါတွေနဲ့လိုက်ရောင်းနေ၊ကားရလျှောက်ရောင်းနေ။အဲ့ဒီမှာတရှိလူကြားလည်းအပြင်မဖွက်တော့ဘူးပေါ့။ဒီမှာမနာအိုင်လိုင်းအောင်လူချရဝဲတယ်ဒီရက်ကွက်တွေဒီဈေးတွေမှာကျတော့လူသိမ့်မလာတော့အယောင်းဝယ်တွေပါတယ်တချို့ကျတော့လည်းမရောင်းနိုင်တဲ့လူကြတော့ဒီမှာကိုယ်ရောင်းနေကြနေရမှာပဲရောင်းတော့အယောင်းဝယ်တွေပါတာပေါ့သူတို့တွေကအဲ့လိုမျိုးလှည့်ရောင်းတဲ့ခါကျတော့ဝယ်သူတွေကမလာတော့ဈေးတွေဘူးဒီနေ့ဒီယောဂကြီးပြီးွားလို့ရှင်တော့အကုန်လုံးပုံမှန်တိုင်းပြင်ပြမယ်လို့ထင်တာပဲကိုကျွန်တော်တို့ကပန်းရောင်းတာဆိုတော့အဲ့လိုမျိုးရောင်းအစီအစဉ်မရှိဘူးအဲ့ဒါယူတွန်းသွားတာတလို့ပြန်ပြီးတော့ဟိုဟာကားဂျိုကားကြရှောင်းသွားတာလမ်းဂျိုလမ်းကြသွားတာဆိုတော့လေကိုလုံငါကြမအဆိုင်ညမနေရောင်းလာသိန်းဘူးလောက်ရောင်းအခုက1,500ခက်တက်ကြအနက်ပိုင်းလည်းအဲ့လိုမျိုးရောင်းသွားတာကျောင်းဝင်ကတော့ကြဆင်းတယ
်ဒီလိုဈေးကားတွေကိုရန်ကုန်တိုင်းဒေသကြီးမှာသာမကအခြားပြည်နယ်နဲ့တိုင်းတွေမှာလည်းလူနေရက်ွက်တွေထဲမှာဝင်ထွက်ပြီးတော့ဈေးရောင်းပေးနေတာကိုပြည်သူလူထုအနေနဲ့နှစ်သက်ကြိုဆိုကြတာကိုလည်းတွေ့မြင်ရပါတယ်မြန်မာနိုင်ငံမှာတော့ကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းပုံစံတွေပြောင်းလဲသွားတာမျိုးကိုတွေ့မြင်ရသလိုပဲပြည်သူလူထုရဲ့ကျန်းမာရေးအသည့်အမြင်တိုးတက်လာခြင်းပေါ်မှာမူတည်ပြီးတော့လူနေမှုစနစ်တွေနေထိုင်မှုစနစ်တွေပြောင်းလဲသွားတာကိုလည်းတွေ့မြင်ကြရပါတယ်ရှင်။ကျမမေတ္တချန်ဟိမမြေမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
တားရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်တော်စုမှရဲတပ်ဖွဲ့ကဖမ်းဆီးမှုအတွင်းလူမဲမျိုးသား George Floyd တိဆုံးရမှုနောက်ပိုင်း Black Lives Matter လူမဲတွေရဲ့အသက်ဟာလည်းတန်ဖိုးရှိပါတယ်ဆိုတော့ဆန္ဒပြလှုပ်ရှားမှုတွေထွက်ပေါ်လာတာနဲ့အတူ African American လူမဲတွေရဲ့စီးပွားရေးလုပ်ငန်းတွေပိုပြီးကောင်းလာတာကိုတွေ့ရတဲ့အကြောင်း Writers ရဲ့စီးပွားရေးသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးမှာပါအမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မင်းနီယားပိုလစ်မြို့မှာရဲတပ်ဖွဲ့ဖမ်းဆီးမှုအတွင်း George Floyd တိဆုံးရမှုကြောင့်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ပေါ်ပေါက်ခဲ့တယ်လို့လူမှုကွန်ရက်အွန်လိုင်းပေါ်ကရေးသားချက်တွေကြောင့်လူမဲပိုင်စီးပွားရေးလုပ်ငန်းတွေမှာစားသုံးသူတွေပိုပြီးများလာစေခဲ့ပါတယ်။တိတိတသာအယောင်တက်လာတဲ့တိုးတက်လာတဲ့စီးပွားရေးလုပ်ငန်းတွေတဲကတစ်ခုကတော့ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့လယ်က Comfort LA စားတောက်ဆိုင်လေးတစ်ခုအပါအဝင်ပါ Comfort LA စားတောက်ဆိုင်ဟာဆိုရင် American တောင်ပိုင်းက African American တွေရဲ့ရိုးရာအစားအသောက်ပုံစံချက်ပြုတ်ပြင်ဆင်တဲ့ Soul Food အရောင်းဆိုင်မှာဆိုင်ပိုင်ရှင်တူဖြစ်တဲ့ Mark Walker ကတော့ဒီရက်ပိုင်းမှာတိတိတသာရောင်းအားတက်လာတာလို့ပြောပါတယ
် Easily a 50-60% spike for sure easily the business is drastically increased especially coming
from ရောင်းထုတ်ဝက်ကနေထုတ်ဝက်ကျော်လောက်တက်လာတယ်လို့ပြောလို့ရပါတယ်ရောင်းအားမရှိတဲ့အချိန်တွေကနေမထင်မှတ်ပဲရောင်းအားတက်လာတာပါကပေးကာလာနဲ့အသွားလာပြည့်ပြင်ကတ်သက်ချက်တွေကြောင့်အလုံးမဖြစ်တာကနေပုံမှန်ရောင်းအားထက်ကိုထုတ်ဝက်ကျော်လောက်ရောင်းအားတက်လာတာပ
ါဖောက်တဲ့အစ်စ်တွေရလာတယ်လို့အိမ်တိုင်းရာရဝန်ဆောင်မှုတွေကလည်းအမှားတွေတိုးလာတာလို့ဆိုင်ရှင်မတ်ဝေါ်ကာကဆက်ပြီးပြောပါတယ်
It's just sort of new faces that we're seeing and then the delivery orders that's
when ni jam ho de lu tit de le twei ya ba de naw bi ain yao po pe ya me a ma sa de le ya la ba de ain yao po pe de won saung mu phit de uber eats postmate chow nong grand hub to lo won saung mu de ga ni နောက်ကျွန်တော်တို့ဆိုင် app ကို download လုပ်တဲ့ online ကနေမှားတဲ့လူတွေလည်းများလာပါတယ
်။ American ပြည်တော်စုမှာ COVID-19 ကူးစက်ပြန့်နှံ့မှုတွေကြောင့်အသွာအလာကန့်သတ်ပိတ်ပင်မှုတွေနောက်မရှိမဖြစ်ဖွင့်လှစ်ဖို့မလိုတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ခဲ့တာပါ။ COVID-19 ကူးစက်ပြန့်နှံ့မှု NDA ကြောင့်ရပ်ဆိုင်းထားရတဲ့လုပ်ငန်းတွေမှာဝန်ထမ်းတွေလည်းအလုပ်နှားခဲ့ရပါတယ်။ဒါပေမဲ့လည်းအခု Mark Walker ပူးတွဲပိုင်ဆိုင်တဲ့ Comfort Alley စားတောက်ဆိုင်မှာတော့အရောက်ကပုံမှန်ထက်တိတိတသာတိုးလာတာကြောင့်အလို့အကင်တွေလည်းဖန်တီးပေးလာနိုင်ပါတယ
်။ You know, as a business, you're thankful for that opportunity because now you're able to bring more staff on.
စီဝါရေးလို့တာဆိုတော့အခုလိုအခွင့်အလမ်းတွေအတွက်ကျေးဇူးတင်ပါတယ်။ဘာကြောင့်လဲဆိုတော့ဝန်ထမ်းတွေကိုပို့ပြီးအလို့ပေးလာနိုင်ပါတယ်။နောက်အလို့နားလိုက်ရသူချို့လည်းပြန်ခေါ်နိုင်တယ်ဆိုတော့ဒီအခွင့်အလမ်းအတွက်တကယ်ကိုကျေးဇူးတင်ပါတယ်။
Comfort LA ဆိုင်မှာလာပြီးအစားအသောက်မှယူတဲ့တာမီနှုတ်ဖြစ်တဲ့ Jamie Carrington နဲ့ Ashley McCam တို့ကတော့ရည်ရွယ်ချက်ရှိရှိနဲ့ကိုလာပြီးတော့ဝယ်ယူစားသုံးတာပါမိခင်ဖြစ်သူ Jamie Carrington ကအခုလိုပြောပါတယ
် It's come through in terms of what can I do because you have to go you know there is the global you know level but then
ကိုအနေနဲ့ဘာရင်းများလုပ်ပေးနိုင်မလဲဆိုပြီးစဉ်းစားနေတာကလည်းအခုလိုလာပြီးအားပေးတာပါဒါကတကဘာလုံးမှာဖြစ်နေတာလေဒါပြန်ကိုလူမှုအတိုင်းဝန်းကိုထောက်ပံ့ပေးဘာတွေတက်ရောက်မှုရှိမလဲပိုးပြီးကောင်းအောင်ဘာတွေလုပ်နိုင်မလဲတခြားနည်းလမ်းတစ်ခုခုနဲ့များဘာတွေလုပ်ပေးနိုင်မလဲဆိုတာမျိုးကိုစဉ်းစားတာပါဆိုတော့ဒါကစီးပွားရေးရပံ့ပိုးပေးတာဖြစ်ပါတယ
်တမိဖြစ်သူ Ashley ကလည်းဒီဆိုင်ကိုလာပြီးဝယ်ယူဖို့အတော်လေးစဉ်းစားခဲ့တာပါတဲ့
I mean I think it's important you should be very intentional about the
business. ဒါသာအရေးကြီးရလို့ထင်ပါတယ်။စီးပွားရေးလုပ်ငန်းတွေကနေဝယ်ယူအားပေးရမှာရည်ရွယ်ချက်နဲ့တိကျစစ်စစ်အားပေးသင့်တယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကကိုယ်လူမှုအတိုင်းဝိုင်းထဲမှာအပြန်အလှန်အားပေးထောက်ပံ့နေတဲ့သူတွေဖြစ်လို့ပါ။
American ပြည်တော်စုတောင်ပိုင်းနေ African American တွေရဲ့ရိုးရာပုံစံစားတောက်ဆိုင် Comfort Alley မှာလာရောက်မှယူစားသုံးသူတွေက African American လူငယ်တွေတင်မဟုတ်ပါဘူးလက်တင်ဝယ်ဘွားတူဖြစ်တဲ့ Baronica Alonso လဲစားတောက်ဆိုင်မှာရောက်နေပါတယ
် Me being of Hispanic background I would only imagine that this is the raw cooking that you would
လက်တင်ဝယ်ဘွားတူဖြစ်တဲ့သူ့အတွက်တော့ဒီအစားအသောက်တွေကစားနေချာပုံစံမျိုးမဟုတ်ဘူးဆိုတာမှန်းကြည့်နိုင်ပါတယ်တဲ့ဒါအပြင်ဆိုင်ထဲကိုစပြီးတော့ချီချတာကနေအင်းသာခန်းကိုဝင်တာအဆုံးအလုံးကတမူကွဲပြားနေပေမဲ့ဒါရီအလုံးကအတွေ့အကြုံကောင်းနေပါလို့ပြောသွားပါတယ်ဒီစားတောက်ဆိုင်မှာကလူမဲအမှုပညာရှင်တွေရဲ့ဓာတ်ပြားတွေနဲ့အလှဆင်ထားပါတယ်နောက်အင်တာဂန်ထဲမှာဆိုရင်လေ1960 1980ဘီလွန်နှစ်တွေကဂီတပွဲတော်ပိုစတာတွေကတ်ထားပါတယ်။ရင်ချင်းမှုထုံတန်းစင်လာတွေပြောင်းလဲလာတာနဲ့အတူပဲဆိုင်မာလာပြီးအာဖရိကန်အမေရိကန်တွေရဲ့ဒလေထုံတန်းတွေကိုလူတွေပို့ပြီးတော့လာရောက်မြည်ဆန်းစေခြင်းနဲ့လို့ဆိုင်ရှင်ဝေါ်ကာကလည်းပြောပါတ
ယ်။Most of us normally sort of stay in our own
comfort alley single pure detail ne Mark Walker ပြောသွားတာပါ Minnesota ပြည်နယ် Minneapolis မြို့မှာလူမဲမျိုးသား Josh Fry ရဲဖန်စီခရမှုအတွင်တည်ဆုံမှုကိုအကြောင်းပြုပြီးနိုင်ငံတော်လူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့တရားမျှတမှုကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါရုံရင်ဆန်ခတ်ဖြစ်ခဲ့တာတွေရှိသလိုငြိမ်းချမ်းစွာဆန္ဒပြခဲ့ကြတာတွေလည်းရှိပါတယ်ဒီ Black Lives Matter လူမဲတွေရဲ့အသက်ဟာလည်းတန်ဖိုးရှိပါတယ်ဆိုတော့ဆန္ဒပြလှုပ်ရှားမှုတွေနဲ့စီးလုံးညီညွတ်စွာရပ်တည်ကြောင်းအမေရိကန်စီးပွားရေးလုပ်ငန်းကြီးတချို့ကလည်းထုတ်ပြန်ပြောဆိုလာကြပါတယ်အချင်းကရဝန်ဆောင်မှုလုပ်ငန်းဖြစ်တဲ့ Uber အငှားကဝန်ဆောင်မှုလုပ်ငန်းကြီးကလည်းBlack Lives Matter လှုပ်ရှားမှုနဲ့အတူရပ်တည်တယ်ဆိုတာကိုပြသတဲ့အနေနဲ့အမေရိကန်နဲ့ကနေဒါနိုင်ငံတွေကလူမဲပိုင်စီးပွားရေးလုပ်ငန်းတွေအတွက် Uber Eats apps အစားအသောက်အင်တန်ရရောက်ပို့ဆောင်ပေးတဲ့ဝန်ဆောင်မှုကိုအခကြေးငွေမယူဘဲဆောက်ရွက်ပေးမယ်လို့ဇွန်လ၄ရက်နေ့က Twitter ကနေကြေညာခဲ့ပါတယ်ရှင်
VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မော်ပါ။ မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာရှိမရှိစစ်ဆင်းနေတဲ့နေရာတွေထဲမှာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဆေးသုတေသနဦးစီးဌာနလည်းပါဝင်ပါတယ်။ဆေးရုံတွေက COVID-19 သံသယလူနာတွေနဲ့အသွားအလာကန့်သတ်ထားတဲ့နေရာတွေကစောင့်ကြည့်ခံထားရသူတွေရဲ့နမူနာတွေကိုဆေးသုတေသနမှစစ်ဆေးပေးနေပါတယ်။အခုလိုမျိုးစစ်ဆေးနိုင်ဖို့နမူနာယူတဲ့အဖွဲ့အပါအဝင်အစင်းစင်စစ်ဆေးပေးတဲ့အဖွဲ့တွေခွဲဆောင်ရွက်နေကြတဲ့အကြောင်းဆေးသုတေသနဦးစီးဌာနရဲ့ညွှန်ကြားရေးမှူးသုတေသနဒေါက်တာဝဝအောင်ကအခုလိုရှင်းပြပါဗျ
။စက်တွေကိုတွားယူတဲ့ပေါ့နော်ဆမ်ပယ်တွားကောက်တဲ့အဖွဲ့ရှိတယ်။အကျွန်တော်တို့လက်ပြီးမှဆိုလို့ရှိရင်ပိုကင်းစင်နဲ့ပစနေချလောက်ထားတဲ့အခန်းထဲမှာ RNA မျိုးဗီဇာထုတ်ရတဲ့အဖွဲ့အဲ့ဒီမျိုးဗီဇာကို molecule set တင်နဲ့ဒီ COVID-19 ဟုတ်လားမဟုတ်လားအဖြေထုတ်ပေးတဲ့အဖွဲ့နောက်ပြီးတော့ကျတော့သူတို့ကိုအထောက်အကူပြုရတဲ့အဖွဲ့နောက်ကျတော့သူတို့နဲ့လူနာရဲ့ရာသီဝင်အချက်လက်တွေကိုစာရင်းသွင်းပေးရတဲ့အဖွဲ့နောက်ပြီးတော့ကျတော့အထွေထွေပေါ့နော်စီမံအုပ်ချုပ်ပေးရတဲ့အဖွဲ့ကြီးဆိုပြီးရှိပါရဲ့ရှင်
။ဓာခွဲကအဖွဲ့ကစစ်ဆေးကြတဲ့အခါမှာလေယောဂပိုးတွေမပြတ်နိုင်အောင်လို့လုံခြုံအောင်အသေးချာလုပ်ထားတဲ့အခန်းတွေထဲမှာဓာခွဲဆန့်တက်ကြရပါတယ်
။ကျွန်တော် laboratory team အနေနဲ့ကျတော့ laboratory အဖွဲ့အနေနဲ့ကျတော့ကျွန်တော်တို့ကကျွန်တော်တို့စီပေးပို့လာတဲ့နမူနာတွေကိုဓာခွဲအဖြေထုတ်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ကဒီနမူနာမှာပါတဲ့နော်မျိုးဗီဇာကိုဒီဓာတ်ရိုက်ထုတ်တဲ့အဖွဲ့ရှိတယ်။သူတို့ကကျတော့ဒီယူလာတဲ့နမူနာတွေကိုသူအဒီလေယာတစ်ဆင့်ကူးဆက်တဲ့ယောဂပိုးဖြစ်တဲ့အကြောင်းမလို့သူတို့တန်းပြီးတော့ sample တွေကနေပြီးတော့မှသူတို့ရဲ့မျိုးဗီဇာကိုအရင်ဆုံးထုတ်တဲ့အခါမှာဇီဝလုံခြုံမှုအဆင့်နှစ်အထက်ရှိတဲ့ဓာခွဲကန်းဆိုတာကျတော့အထဲမှာဓာခွဲကန်းထဲကပိုးတက်ထားတယ်နောက်ဓာခွဲကန်းထဲကလေးရလည်းအပြင်ကိုမရောက်ဘူးပေါ့နော်နမူနာတွေကိုလည်းစိတ်ချအနေနဲ့ကင်းစာကင်နိုင်တယ်အဲဒီကင်တွေတဲ့ဓာခွဲဝန်ထမ်းတွေကိုလည်းမဖူးဆက်ဘူးပေါ့နော်အဲ့လိုမျိုးအစ်တင်ချက်လောက်ထားတဲ့အခန်းထဲမှာထုတ်တဲ့အဖွဲပေါ့နော်ပြီးလို့ရှိရင်အရရတဲ့မျိုးဗီဇာပေါ့နော် RNA ကိုကုနာက molecule set တွေနဲ့ရှာဖွေရတာပေါ့သူကတော့အပြင်တစ်ခွဲတန်းမှာလောက်တာပေါ့ဟိုကကျတော့ပိုးတက်ထားတဲ့သူ့ရဲ့ဒီအထဲအလေးကိုအပြင်မထွက်အောင်လောက်ထားတဲ့အခန်းထဲမှာ negative pressure လို့ခေါ်တဲ့အဲ့ဒီအခန်းထဲမှာလောက်တဲ့တစ်ဖွဲနောက်အပြင်ဘက်ကတက်ခွဲကန်းထဲမှာအရထွက်လာတဲ့မျိုးဗီဇာကို covid လာလို့ပြီးတော့စစ်တဲ့ဆက်နဲ့ပေါ့နော် RT-PCR လို့ခေါ်ရရှင်အဲ့ဒီဆက်နဲ့လောက်တဲ့တစ်ဖွဲနောက်ပြီးတော့အဲ့အဖွဲ့တွေကို support လုပ်ရတယ်ပေါ့เนาะအထောက်အကူပြုရတဲ့အဖွဲ့သူကကြတော့ဒီအဖွဲ့တွေလှူဆောင်ဖို့အတွက်ပစ္စည်းအစင်းစင်းလိုအပ်တဲ့တခွဲကန်သုံးပစ္စည်းတွေပါနံပါတ်တွေရေးရတယ်အမှန်ကန်အောင်ပေါ့เนาะဒီဟာဆိုလို့ရှိရင်ဘယ်လူနာနဲ့ code number ခေါ်တယ်ပေါ့ laboratory number လေးတွေပေါ့ 123 ဒီဒီလူနာ 123 ကဘယ်လူနာဖြစ်ပါတယ်ပေါ့เนาะအဲ့ဒါလေးတက်ဖို့ပန်ကန်ဖို့အတွက်နောက်တစ်ဆင့်တစ်ဆင့်ပေါ့เนาะပြင်ဆင်ပေးရတဲ့အဖွဲ့တစ်နေ့လုံးလုပ်ရတယ်အဲ့အဖွဲ့ရှိရဲ supportingteam ပေါ့เนาะအထောက်အကူဖြူဖွဲ့နောက်ပြီးတော့ကျွန်တော်တို့ကဒီလူနာနဲ့ဒီကျွန်တော်တို့မှာ data entry ပုံစံပေါ့เนาะသူရဲ့ကိုရေးအချက်အလက်တွေသူရဲ့ travel ပေါ့เนาะခီးသွား history တို့เนาะသူရဲ့ရာမှတ်တမ်းတွေပါတဲ့မှတ်တမ်းကိုစာရင်းသွင်းရတဲ့အဖွဲ့ပေါ့ data entry အဖွဲ့ပေါ့သူကွန်ပျူတာနဲ့စာရင်းသွင်းရတယ်အဲ့ဒီကွန်ပျူတာနဲ့စာရင်းသွင်းရမှာ WHO ကနေပြီးတော့ပေးထားတဲ့ကျွန်တော်တို့ဒီပုံစံအနေနဲ့ပေါ့เนาะစနစ်စပြည့်စုံတဲ့အဖွဲ့အဲ့ဒီအဖွဲ့ရရှိပါတယ်နောက်ပြီး management team ပေါ့เนาะ management team ကတော့ကျမတို့လည်းပါတယ်ပေါ့เนาะဒီဟာအကုန်လုံးကိုပေါ့လိုအပ်တဲ့ပစ္စည်းတွေဖြည့်ဆည်းပေးရတယ်ဂျူတီတွေဆွဲပေးရတယ်ပေါ့เนาะတာဝန်တွေအုပ်ချုပ်ရေးကိစ္စအဝဝတွေဒီနောက်ဆုံးမှာဒီ MI ပစ်တာအစပေါ့ပံ့ပိုးပြီးတော့စီမံပေးရတဲ့အဖွဲ့ဆိုပြီးတော့ရှိပါတယ်
အခုလိုမျိုးဒီ covid ဟောမဟုတ်နမူနာတွေကိုနေ့တိုင်းစစ်ဆေးပေးနေရတဲ့သူတွေအတွက်ကဒီတခြားသူတွေထက်ဆာလို့ရှိရင်ပေါ့နော်ပို့ပြီးတော့မှကူးစက်နိုင်တဲ့အန္တရာယ်များပါတယ်ရှင်အဲ့တော့အဲ့ဒီအတွက်ကိုရောဘယ်လိုမျိုးပြင်ဆင်လုပ်ထားပါလဲ
အဲ့ဒီကိစ္စတော့ကျမတို့ရဲ့အဓိက main concern ပေါ့နော် safety first ပေါ့နော်ကျမတို့ကတော့လေကျမတို့အခုလုံဆောင်နေတဲ့အဖွဲ့အနေနဲ့ကကုနာလို့ sample collection team ပေါ့နော်အဲ့ဒီ team က member တွေအကုန်လုံး training အထက်ထက်ယူထားယူရပေါ့ဒီ PPE ဝတ်ဆင်နီးပေါ့နော်လုံခြုံအောင်ဘယ်လိုသိချကျင့်ပြီးတော့ sample ဘယ်လိုယူရမလဲဆိုတော့သိချကျင့်ပေးတယ်သူတို့ဒီလည်းအနေနဲ့အရန်များတယ်ယူတဲ့သူဒီနှာခေါင်းတုပ်ဘက်အကောင်နှာခေါင်းထဲကလည်းထည့်ရတယ်ဒီ level နဲ့ကလည်းဗစက်ထည့်ရပေါ့နော်ထည့်ရတဲ့အခါမှာဆိုလို့ရှိရင်ချောင်းဆိုးတာတို့အဲ့ဒီအချိန်မှာကိုယ်ကလာကူးနိုင်တယ်sample တဲတဲ့အခါမှာလဲ sample ကိုကိုင်တဲ့လူကဘယ်လိုဝေးရမလဲဆိုတာသတ်မှတ်ထားပြီးတော့ဘယ်လိုလက်အိတ်ဝေးရမလဲဘယ်လို surgical ခေါင်းဝေးရမလဲဆိုတာအဲ့ဒီအတိုင်းပေါ့ယူလိုက်ကျမတို့စီလာပို့တယ်ပေါ့နော်နောက်ခါကျတော့ laboratory team ပေါ့ laboratory team အနေနဲ့ကျတော့သူကပို့ပြီးတော့ကူးစက်နိုင်တဲ့အနေရများလာသည်ခုနကနှာခေါင်းတုပ်ဘက်အာခေါင်းတုပ်ဘက်နမူနာတွေကိုဓာတ်ရိုက်ပေါ့နော်မျိုးဗီဇပေါ့ RNA ထုတ်ယူရတဲ့တွေဒီကူးစက်နိုင်ခြေရှိတယ်လို့တော့တိုင်းမဲ့ကျတော့တကယ်ကျတော့ဒီဓာခွဲဝင်တဲ့ညအတွက်ကကျကျမတို့ဒီဆက်မှတ်ထားတဲ့စီမင်းစည်းကမ်းတွေပေါ့နော် laboratory နဲ့ safety ဆိုင်ရာဓာခွဲလုံခြုံမှုဆိုင်ရာကျမတို့လုံဆောင်နေတဲ့တိုင်းကြီးကြီးကလုံဆောင်မယ်ဒ ီရဲ့ကိုဗစ်အတွက်ကိုလို့ရှိရင်အထူးတူးပြပြီးလှုပ်ဆောင်မယ်ဒီစက်တီအကုန်လုံးကလည်းဇီဝလုံးကျုံမှုအဆင့်နှင့်အပေါင်းတခွဲခန်းနေခုနက bio safety cabinet ခေါ်တဲ့ပေါ့နော်အခန်းထဲမှာထပ်ပြီးလှုပ်ရတဲ့အတွက်ကြောင့်လို့တော်တော်ကိုကျမတို့ဒီဒါအနေနဲ့ကြီးရှိအောင်လုပ်ထားပါတယ်တော်တော်ကိုစိတ်ချရပါတယ်ပေါ့နော်အဲ့တိုင်းလှုပ်ဆောင်တဲ့အတွက်ကြောင့်လို့
ဒါပေမဲ့ဆရာမတို့ခုလိုမျိုးနေတိုင်းနမူနာတွေကိုစစ်ဆေးတဲ့အခါမှာပေါ့နော်မျောလင့်မထားတဲ့အခက်အခဲတွေတွေ့ရတာမျိုးရောရှိပါလားရှင့
်ကျမတို့တချို့အခက်အခဲတွေကကျတော့ဒီမှာဆိုလို့ရှိရင်ဒီနေ့ဆိုလို့ရှိရင်ကျမတို့ sample လေအာလူရောက်200ပတ်ဝန်းကျင်ပေါ့150 200တစ်ခါတည်း250 260ကျော်အထိကျုပ်လေးတွေပေါ့နော်ပလင်းလေးတွေပေါ့နော်အဲ့ဒါလေးတွေကိုလည်းသူကပိုးကင်းစင်အောင်လေအပြင်ဘက်ကပေါ့နော်ဒါလို့ရှိရင်သွားတဲ့အခါမှာလုံးကျုံအထက်ထက်ပေါ့နော်ပလတ်စတစ်နဲ့တစ်ခက်ကွန်တိန်နာခေါ်ရဲပေါ့နော်ဘူးတစ်ခက်လောက်ရတဲ့အခါမှာအီသနောပေါ့ကျမတို့အရက်ပြန်လို့ဟာမျိုးပေါ့နော်အဲ့ဒါနဲ့ဖြန်းရတဲ့ဟာလေးရှိတယ်အဲ့ဒါနဲ့ခါကျပေါ့ပြန်ပြီး check လုပ်ရတဲ့အခါမှာဆိုလို့ရှိရင်ဒီလိုမျိုးပေါ့နော်နာမည်ကြီးမသေးကွဲတဲ့ဥစ္စာပါလာတဲ့ဥစ္စာလူမျိုးနောက်ခါကျလို့ရှိရင်ဒီ sample ကိုပေါ့နော်နမူနာဖောက်တဲ့အခါမှာခုနကလူမျိုးကရက်ပြန်ထားလိုက်ပြီးရဲ့เนาะအဲ့ဒါဆိုလို့ရှိရင်ဒီအိတ်ကနေပြီးတော့မှတခါနမဲချက်သွားတဲ့ဟာမျိုးတွေပါ ਈ ပေါ့เนาะအဲ့ဒါမျိုးရှိတယ်ဆိုကျွန်တော်တို့တန်းတန်းပြီးတော့မှ sample ယူတဲ့လူတွေအကြောင်းကြားတယ်တင်းနဲ့တင်းပေါ့เนาะညှိရတယ်ရှင်အဲ့ဒါဆိုလို့ရှိရင်အဲ့ဒါမျိုးအခက်ခဲလေးတွေခက်ခဲဆိုတာဒါဒီတခွန်းဝင်နိုင်နိုင်တွေ့ကြုံရတဲ့ဥစ္စာပေါ့เนาะ
ဆေးသတ္တနာရဲ့အဆင့်မြင့် molecule ဝေဒနာဌာနကိုတာဝန်ရတဲ့ဒေါက်တာဝါဝါအောင်ညွှန်ကြားရေးမှုသုတေသနကိုမေးမြန်းခဲ့တာဖြစ်ပါတယ်COVID-19 home host ဆိုတာအတွက်နမူနာတွေကိုဆေးသုတေသနတခွဲခန်းတွေထဲမှာစစ်ဆေးတဲ့နေရာမှာမျိုးဗီဇကိုအလိုလျောက်ထုတ်ပေးတဲ့စက်ကြီးမျိုးတွေရှိရင်တော့နမူနာတွေကိုအခုထက်ပိုများများစစ်ဆေးပေးနိုင်လိမ့်မယ်လို့ဒေါက်တာဝါဝါအောင်ကပြောပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပြောင်းရှင်ပေါ်ပါလာပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ COVID-19 ကမ္ဘာကပ်ရောဂါဆိုကြောင်းရုပ်ရှင်ရုံတွေဆက်ပြီးပိတ်ထားရအောင်မယ်ဆိုရင်တော့ရုပ်ရှင်ရုံလုပ်ငန်းတွေဆက်ပြီးလက်ပတ်မှာတော်တော်လေးကိုခက်ခဲသွားမယ်လို့ AMC Entertainment Holding INC ကပြောသွားပါရည်ကမ္ဘာနဲ့မှာရုပ်ရှင်ရုံတွေဖွင့်လှစ်လုပ်ကိုင်နေတဲ့ကမ္ဘာကြီးဆုံး AMC ဖြော်ရည်လုပ်ငန်းကြီးအနေနဲ့သူတို့ရုပ်ရှင်ရုံတွေမဖြစ်မနေဆက်ပြီးပိတ်ထားရအောင်မယ်ဆိုရင်တော့အလုပ်ဆက်လုပ်နိုင်ဖို့တန်တရားရှိနေပြီလို့သတိပေးလိုက်တာပါကမ္ဘာနဲ့မှာမက်လာလေကားစပြီးရုပ်ရှင်ရုံကြီးတွေပိတ်ထားခဲ့ရတာပါရုပ်ရှင်ရုံလုပ်ငန်းတွေကိုပုံမှန်အတိုင်းဘယ်တော့မှပြန်ပြီးလုပ်ကိုင်နိုင်မလဲဆိုတာခံမှန်းလို့မရသေးဘူးလို့ AMC ကုမ္ပဏီရဲ့လုံထုံးလုံနေဆိုင်ရာကြီးကြပ်ရေးအာဏာပိုင်တွေကိုတင်ပြတဲ့စာထဲမှာဖော်ပြထားပါရည်အမေရိကန်ပြည်အစုတွေမှာတချို့ပြည်နယ်တွေကလုပ်ငန်းတွေပြန်ဖွင့်ခွင့်ပေးဖို့စဉ်းစားနေခြင်းဖြစ်ပါတယ်။ AMC အနေနဲ့ဇူလိုင်လကုန်ပိုင်းအထိတော့လုပ်ငန်းတွေကိုရထားဖို့တောင်းခံနိုင်သေးပြီးတော့အခုလာမယ့်နွေရာသီမှာရုပ်ရှင်ရုံလုပ်ငန်းတွေပြန်ဖွင့်နိုင်ဖို့အတွက်ငွေကြေးအရင်းအနှီးပို့ပြီးတော့သုံးထားရတယ်လို့ပြောပါရင်။ပြည်သက်တွေဘက်ကကြည့်ရင်လည်းကျန်းမာရေးအန္တရာယ်စိုးရိမ်ရတာရောတခြားဖြောပြေးရေးပုံစံတစ်တွေပေါ်လာကြောင်းမှရုပ်ရှင်ရုံတွေကိုလာပြီးတော့ရုပ်ရှင်ကြည့်ပါမလားဆိုတာစိုးရိမ်ရတယ်လို့ပြောပါရင်။အခုလာမဲ့မလ3ရက်နေ့နှစ်တစ်နှစ်ရဲ့လိလဘတ်ကာလမှာ AMC ကုမ္ပဏီအနေနဲ့ဒေါ်လာ1ဘီလီယံကျော်ဆုံးရှုံးနှစ်နာဖွယ်ရှိတယ်လို့ခန့်မှန်းထားပါသေးတယ်။ AMC ကုမ္ပဏီကမလကုန်ပိုင်းအထိဆိုရင်ဒီကွာလုံးမှာရုပ်ရှင်ယုံကြီးပေါင်း1000နီးပါးနဲ့ယုံငယ်ပေါင်း1000ကျော်ဖွင့်လှစ်ထားရှိပါတယ်ရှင်။ဒီကွာလုံးမှာကြုံတွေ့နေကြရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ရောဂါပြီးကြောင်းဟောလိဝုဒ်ရဲ့ကော်ဇော်နီခင်အခမ်းအနားတွေမှာတယောက်နဲ့တယောက်မင်းနေကြဖြစ်တဲ့မင်းဘသူအင်ကြီးဝစ်ထားလဲဆိုတဲ့စကားကြားရဖို့တော့တော်တော်နဲ့မလွယ်လှသေးပါဘူးဒီလိုမျိုးကော်ဇော်နီခင်အခမ်းအနားတွေရုပ်ရှင်မိတ်ဆက်ပွဲတွေစုပေးပွဲတွေဟာအလားဆုံးအသားနာဆုံးဝစ်လာကြတဲ့အနုပညာရှင်တွေမင်းတွေရဲ့ဒီဇိုင်းဆန်းကာဝင်ရှင်တွေနဲ့သူတို့ကိုစောင့်မျှော်ကြည့်ရှုကြတဲ့ပရိသတ်တွေနဲ့အသက်ဝင်တာဖြစ်ပါတယ်ဒါမို့လဲအခုကက်ယောဂါပေးကဟောလိဝုဒ်ကိုပါမလှုပ်ရှားနိုင်အောင်လုပ်လိုက်တာမလို့တကယ်လို့တိတ်မကြခင်အတွင်းမှာကော်ဇော်နီခင်ခန္ဓာတွေတွေ့ရမယ်ဆိုရင်လည်းအရင်တော့ကပုံစံနဲ့တော့လုံးဝကိုခြားနားသွားမှာဖြစ်ပါတယ်။အားလုံးအတွက်ပထမဦးဆုံးစိန်ခေါ်မှုကြီးကတော့အခုဇူလိုင်လမှာတွေ့ရမှာပါ။မလတဲ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်တကမ္ဘာလုံးမှာရုပ်ရှင်ရုံတွေပိတ်ထားရပြီးတော့ရုပ်ရှင်ရိုက်ကူးရေးစတူဒီယိုကြီးတွေကလည်းသူတို့လုပ်ငန်းတွေအားလုံးကို2020နှစ်ကုန်နဲ့2021ခုနှစ်ထဲမှာရွှေ့ထားရပါတယ်။အဲ့နောက်အခုပထမဦးဆုံးအကြိမ်ရုပ်ရှင်ရုံတင်မှုဖြစ်နေ AT&T ရဲ့ Warner Brothers ထုတ်လုပ်ရေးအတွက် Director Christopher Nolan ရိုက်ကူးတဲ့ထက်တဲ့ရုပ်ရှင်ကားနဲ့ ဝေါ်ဒစ်စနီယောရှင်ထုတ်လို့ရည်ရဲမူလန်ယောရှင်ကားတွေကိုဇူလိုင်လမှာယောရှင်ရုံနဲ့ပြန်ဖွင့်ပွဲဥတွေဖြစ်နေရုံတင်မှာဖြစ်ပါရင်ယောရှင်မိတ်ဆက်အခမ်းအနားပေါင်း200ကျော်ကိုစီစဉ်ကျင်းပခဲ့တဲ့15-40 ကောဇော်နီခင်အခမ်းအနားတစ်ခုကိုအခုလိုအချိန်ခါမှာဘယ်လိုလုပ်လို့ရမလဲလူတွေဘယ်လိုခွဲပြီးတော့နေရာချထားမလဲဆိုတာစဉ်းစားနေပါရင်လို့ 1520 production company ဥက္ကဋ္ဌ Craig Waldman ကပြောပါတယ်ဆိုလိုတာကတော့ကောဇော်နီခင်အခမ်းအနားတွေမှာမီဒီယာတွေလည်းအများကြီးယော့သွားမှာဖြစ်တယ်လို့နှာခေါင်းစည်းတွေကိုလည်းနေရာတိုင်းတွေ့ရမှာဖြစ်ပါတယ် ဘာပဲပြောပြောအခုဇလိုင်လာရုပ်ရှင်ရုံတွေပြန်ဖွင့်ရင်ဘာတွေဖြစ်မလဲဆိုတာအခြေအနေကိုစောင့်ကြည့်ရမှာဖြစ်ပါတယ်ရှင်
Like Kardashians, took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီ တက်တော့ အစီအစဉ်ကို video မှာ အပတ်စဉ် တနေ့လာညနဲ့ အင်္ဂါမနေ့ အစီအစဉ်တွေမှာ ထုတ်လွှင့်ပေးနေပါတယ်ရှင် ဒီ တနေ့တော့ကို ရုပ်ရော်တန်ရော် အပြည့်စုံကြည့်ကျင်နေဆိုရင် ရုပ်မြင်သံကြားမှာ စနေညာ ထုတ်လွှင့်တဲ့ VOA အပတ်စဉ် TV magazine အစီအစဉ်မှာ ကြည့်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာ ရှုစားနိုင်ကြပါတယ်ရှင် ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
VOA American တိုင်းရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကို မနက် 6:00ကနေ 9:00 အထိနဲ့ ည 9:00 ကနေ 10:00 အထိအချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ် ရုပ်မြင်သံကြား အစီအစဉ်တွေကိုတော့ နေ့စဉ် ည 9:00 ကနေ 9:00 ခွဲ အထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တင်ပြမှာဒီစီစဉ်တွေကိုနားဆင်နေကြရတာပါအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးခြင်းပါတယ် American တောင်ပိုင်းဂျော်ဂျီယာပြည်နယ်မှာရာဇဝတ်ပြစ်မှုဆန်ရတရားရေးစနစ်ပြည့်ဝင်ပြောင်းလဲရေးနဲ့ ရွေးကောက်ပွဲဆိုင်ရာပြဿနာတွေကိုပြင်ဆင်ရေးတောင်းဆိုကြမဲ့ဆန္ဒပြပွဲတွေဒီကနေ့ကျင်းပသွားဖို့စီစဉ်ထားပါတယ်။ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာလူမဲအမျိုးသားတူးဖြစ်တဲ့ရေရှက်ဘရော့ခ်ကိုရဲရဲရှိတယောက်ကစားသောဆန်ဆန်ရှိတောက်ချန်နီကအသေးပြစ်ခတ်ခဲ့တဲ့ပေါ်ဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းအစောပိုင်းမှာပေါ်ပေါက်ခဲ့တာပါ။ ရဲတပ်ဖွဲ့ရဲ့အလွန်ကျွလို့ရတဲ့ကိုစန့်ကျင်ကန့်ကွက်ဖို့နဲ့လူမျိုးရေးတန်းတူညီမျှမှုတောင်းဆိုတဲ့ဆန္ဒပြပွဲတွေဒီနေ့လည်းဆက်လက်ကျင်းပသွားဖို့စီစဉ်ထားပါတယ်။မင်းနီဆိုတာပြည်နယ်မှာလူမဲအမျိုးသား George Floyd ရဲတပ်ဖွဲ့ကဖမ်းဆီးစဉ်တည်ဆုံးခဲ့တာသတင်းသုံးပတ်ရှိလာခဲ့ပြီးဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာလည်းမကြသေးခင်ရက်ကလူမဲအမျိုးသား Richard Brooks ရဲလက်ချက်နဲ့တည်ဆုံးပြီးတဲ့နောက်ဆက်လက်ဆန္ဒပြဖို့စီစဉ်ခဲ့ကြတာပါ။ဆန္ဒပြပွဲတွေကိုဂျော်ဂျီယာပြည်နယ်မြို့တော် Atlanta နဲ့ Washington DC သမရအိမ်ပြည်တော်နေကလာဖေးရဲ့ယင်ပြင်းနေမှာပါကျင်းပသွားမှာဖြစ်ပါတယ်။ American ပြည်သူများစုမှာစနစ်တကျလူမျိုးရေးခွဲခြားမှုတွေရဲတပ်ဖွဲ့ရဲ့အလွန်ကျွံလုံးရက်တွေနဲ့ငြင်းချမ်းစွာဆန္ဒပြသူတွေပေါ်အင်အားသုံးနေနေဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လာမယ့်ဗိုလ်ရုံးနေ့ကြာရင်အရေးပေါ်ဆွေးနွေးမယ်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဒီနေ့ပဲကြေညာလိုက်ပါတယ်။အာဖရိကနိုင်ငံတွေကိုစားဘာကီနာဖာဆိုနိုင်ငံကပြည်ထောင်စုပြင်ပထဲပန်ကြားခဲ့ပြီးနော နိုင်ငံတချို့မှာသွာလာလှုပ်ရှားမှုတွေဖြစ်လျော့ပေးလိုက်ပါတယ်။ယောဂကုသမှုတွေစတင်ခဲ့ရာတရုတ်နိုင်ငံမှာတော့အတီးပြူလူနာသေ49ရောက်တွေ့ရှိတဲ့အတွက်ယောဂထိန်းချုပ်ရေးကန့်သတ်ချက်တွေပြန်လည်ချမှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာတော့ကုသသူနောက်တူဒီနေ့မနေ့ပိုင်းမှာပဲကျန်းမာရေးနဲ့အားကစားမှုကြီးဌာနကအတီးပြူလိုက်တဲ့အတွက်အခုဆိုရင်သေဆုံးသူ6ဦးပါဝင်စုစုပေါင်း COVID-19 ယောဂကုသသူ262ယောက်ထိရှိနေပါတယ်ခင်ဗျာ။ဒီနေ့အနေနဲ့ပဲစီစဉ်ကြတော့ဒီလောက်ပါပဲခင်ဗျာ။ VOC စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်လို့ပါခင်ဗျာ
This program has come to you from the Voice of America.